Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ19ရက်ဗုဒ္ဓဟူးနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190လို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်နဲ့ပတ်သက်လို့အမေရိကန်အစိုးရထိတ်တန့်ကောက်ဆောင်တွေပြင်းပြထန်ထန်သတိပေးနေပါတယ်မြန်မာအစိုးရနဲ့ငင်းငယ်ဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်ကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ကြောင်းတန်းတန်းနဲ့ကန်ဖွဲ့စည်းခုနှစ်ခုကပန်ခန့်ညီလာခံဆုံးသက်ချိန်မှာကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့အမေရိကန်ကုမ္ပဏီတွေနိုင်ငံရဲ့ခြားကအလုပ်သမားတွေငှားတဲ့အခါမှာတုံးတဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်ကိုပြန်လည်သုံးသပ်ဖို့သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တဲ့သတင်းနောက်မြန်မာနိုင်ငံကရခိုင်ဘက်ကလူခွေအခြေအနေဆက်ပြီးစောင့်ကြည့်သွားမယ်လို့ကုလကပြောလိုက်တဲ့အချိန်မှာကုလဘက်ကဆီလွတ်လာမဲ့နိုင်ငံကအချက်လက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုပြီးဘာကြောင့်တိုက်တွန်းမှာလဲ
ဖြစ်လားမဖြစ်လားနှစ်ဖက်အတန်ကြီးကြားနေရတာပေါ့နောက်ဖြစ်တယ်ဆိုရဲဟာရင်နှစ်ဖြစ်ခုဆိုအငြင်းချမ်းမှုရှိတယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အစိုးရတည်ရဲ့အမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းအကြောင်းနောက်မာရတာဆိုင်ကလုန်းမုန်တိုင်းအရှိန်ကြောင့်မွန်ကရင်နဲ့တနင်္လာရီတိုင်းတွေမှာမိုးများရေကြီးမြေပြိုမှုတွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့သတိပေးချက်အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နျူကလ িয়ার နဲ့ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာတွေကိုမြောက်ကိုရီးယားကအန်တုနေတဲ့ပေါ်တိမခန့်နိုင်တော့တဲ့အကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကခက်ချင်းချင်းတုံ့ပြန်မဲ့သဘောထားတွေကိုစက်တိုက်ဆိုသလိုပြောဆိုလာနေပါတယ်။ဂျပန်နိုင်ငံမှာရရှိနေတဲ့အမေရိကန်ဒုသမ္မတမိုက်ပင်းဆာလည်းအမေရိကန်ကိုစိန်ခေါ်ခြင်းနဲ့သူဘသူကိုမဆိုအနံ့ယူချေမှုန်းတာမှဖြစ်သလိုတမင်ရွေးချယ်ပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အသုံးပြုတိုက်ခတ်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိရရောက်တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်လေရင်တင်သင်းမောပေါ်မှာဒီကနေ့ပြောကြားတဲ့မင်းကွန်းနဲ့သတိပေးသွားပါတယ်။ကိုရီးယားကျွန်းဆွမ်းမှာနျူကလ িয়ার လက်နက်ကင်းစင်ရေးရည်မှန်းချက်တွေကိုအကောင့်ထဲဖွင့်နိုင်အောင်အမေရိကန်အနေနဲ့ဆက်လက်ကြိုးပမ်းသွားမယ်ကြောင်းမနေ့ကတိုကျိုမြို့တော်မှာပြောကြားခဲ့ပြီးတဲ့နောက်ဒုသမ္မတကထပ်မံပြောကြားလိုက်တာပါဒီမတိုင်ခင်တောင်ကိုရီးယားနိုင်ငံကိုရောက်ရှိစဉ်မှာလဲမဟာဗျူဟာချက်ချစိတ်ရှိသီးခံခဲ့တဲ့ကာလကုံဆုံးသွားပြီဖြစ်ကြောင်းသမ္မတဟောင်းဘရက်အိုဘားမားရဲ့မူဝါဒဟောင်းကိုရည်ညွှန်းပြီးပြောဆိုသွားပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလွန်ကြိုးရေးအကြံပေးဒုတိယဗိုလ်ချုပ်ကြီးအက်ချာမက်စတာကလည်းABC ရုပ်မြင်သံကြားနဲ့မင်းမြန်ကမ်းမှာပြောဆိုထားပါဒါမှမဟုတ်မြောက်ကိုရီးယားကိုစီးရီးရရေးယူဖို့လုံမမဟုတ်ဘူးလို့မျှော်လင့်ကြောင်းလဲဒုဗိုလ်ချုပ်ကြီးမက်မာစတာကပြောဆိုထားပါတယ်သမ္မတထရမ့်ရဲ့မချာသေးရင်ကတူတိုင်အင်တာနက်လူမှုကွန်ရက်ကမှတ်ချက်တွေမှာတော့မြောက်ကိုရီးယားအစိုးရရန်ကားပြီးပြဿနာရှာနေတဲ့အစိုးရတရားဖြစ်နေလဲရည်ညွှန်းပြောဆိုထားပါတယ်
အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆန်းစစ်ပြီးတက္ကသိုလ်ရည်ရွယ်မှုတွေလက်ရှိရပ်ဆိုင်ထားတာကအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်တကယ်ပဲအရေးပါအရာရောက်ရဲ့လားဆိုတာကိုပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမျိုးသားလုံခြုံရေးကောင်စီ NSC ကိုညွှန်ကြားထားပါတယ်။သုံးသပ်ချက်တွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုအင်္ဂါနေ့တုန်းကပေးပို့တဲ့စာထဲမှာဖော်ပြခဲ့ပါတယ်။အီရန်နေနဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ရုရှားနဲ့ဂျာမနီနိုင်ငံတွေနဲ့ဆက်ဆက်ညှိနှိုင်းခဲ့ပြီးတဲ့နောက်2015ခုနှစ်တုန်းကသဘောတူညီမှုရခဲ့တဲ့ပူးတဲ့လုပ်ငန်းအကောင့်ထဲပေါ်မှုအစီအစဉ် JCPOA ပါလိုက်နာရမယ့်တာဝန်ဝတ္တရားတွေကိုလိုက်နာနေပေမဲ့လို့အီရန်နိုင်ငံဟာပုံစံမျိုးမျိုးနဲ့အကြမ်းဖက်သမားတွေကိုအဓိကထောက်ခံအားပေးနေတဲ့နိုင်ငံတစ်ခုအဖြစ်ထိတ်ဆုံးမှဆက်ပြီးတော့ရှိနေဆဲပဲလို့ဝန်ကြီးဒီလာဆန်ကပြောပါတယ်အီရန်ဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နျူကလ িয়ার စီစဉ်ကိုနိုင်ငံတကာကအထူးအာရုံထားစောင့်ကြည့်နေတာဖြစ်ပြီးတော့အီရန်ကတော့ဒီဆွဆွဲချက်တွေကိုညှစ်ထားပါတယ်အမေရိကန်ပြည်ထောင်စုဥပဝေတကယ်ဂျီတခုချင်းစီကရောဒီကုလသမဂ္ဂတို့ကပါအီရန်ကိုသူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေဆွလုပ်ဖို့ဖိအားပေးတဲ့အနေနဲ့တက်ခတ်ပိတ်ဆို့အရေးယူမှုတွေကိုချမှတ်ခဲ့ကြတာပါရှင်
စီးရီးယားနိုင်ငံမှာလူ126ဦးတမန်နဲ့သေဆုံးခဲ့တဲ့စနေနေ့ကဘုံခွဲတက်ခတ်မှုကြောင့်စစ်ပွဲတွေကြားပိတ်မိနေတဲ့သူတွေကိုဘေးလွယာပြောင်းရွှေ့ပေးနေတာတွေရပ်ဆိုင်ထားခဲ့ရပြီးတဲ့နောက်ဒီကနေ့မှာတော့အစီအစဉ်ပြန်လည်စတင်နေပါပြီ။ဆိုရတက်တွေကိုထိန်းချုပ်ထားတဲ့ Forward မြို့နဲ့သဘုံတွေထိန်းချုပ်ထားတဲ့ Kafaya မြို့တွေမှာပိတ်မိနေတဲ့သူ3000လောက်ကိုဘတ်စကားတွေနဲ့ခေါ်ဆောင်ခဲ့ကြောင်းနိုင်ငံမီဒီယာနဲ့ဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့တို့ကပြောဆိုခဲ့ကြတာပါ။သဘုံတွေထိန်းချုပ်ထားတဲ့တခြားမြို့တစ်မြို့ဖြစ်တဲ့မာဒယာနဲ့အစိုးရကိုထောက်ခံတဲ့တပ်တွေထိန်းချုပ်ထားရဇပါတာနီမြို့တွေကယာနဲ့ချီရဲ့လူတွေကိုလည်းဘတ်စကားတွေနဲ့ပြောင်းရွှေ့ပေးခဲ့ပါတယ်။ ပြီးခဲ့တဲ့လတဲ့ရရှိထားခဲ့တဲ့သဘောတူညီချက်အရဘေးလွတ်ရာပြောင်းရွှေ့တဲ့အစီအစဉ်တွေကိုဆောင်ရွက်နေတာဖြစ်ပါတယ်။ရရှိတင်းမြို့မှာစင်နေတုံးကဘုံခွက်တက်ခတ်မှုမှာတော့အစိုးရလူလားသူတွေထိန်းချုပ်ရာနယ်မြေထဲမှာပိတ်မိနေတဲ့သူတွေကိုတင်ဆောင်လာတဲ့ဘတ်စကားရင်နှန်းကိုထိမှန်ခဲ့ပြီးတည်ဆုံးသူတွေထဲမှာတော့ဘေးလွတ်ရာပြောင်းရွှေ့ဖို့ကြိုးပမ်းသူတွေအများစုပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကတော့တက်ခတ်မှုဟာရက်ဆက်ကြမ်းကြုတ်ပြီးတရားဝေါ်ကြောင်နဲ့လုပ်ရဖြစ်မနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြီးပြစ်တင်ရှုတ်ချထားပါတယ်။
ဝါလနဲ့ကင်တက်ဖွဲ့ထင်းချုပ်ရာဒေသမှာကျင်းပခဲ့တဲ့အစည်းအဝေးမှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်သွားမဲ့ကော်မတီတရက်ဖွဲ့စည်းလိုက်တဲ့အကြောင်းတိုင်းသာလနဲ့ကင်ဖွဲ့စည်းခုနှစ်ခုကကြေညာလိုက်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ရဲ့အထူးဒေသနှစ်မှာပြီးခဲ့တဲ့စနေနေ့ကစလို့ကျင်းပခဲ့တဲ့အစည်းအဝေးအဆုံးသတ်ဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာမြန်မာအစိုးရနဲ့နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တွေအကြားသဘောတူညီချက်ရခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာအစိုးရတပ်တွေနဲ့မကြသေးခင်အချိန်အထိတိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့စည်းတွေအနေနဲ့နိုင်ငံရေးဆွေးနွေးမှုတွေအပေါ်အထွေထွေမူဝါဒနဲ့ရည်တည်ချက်ကိုအတည်ပြုနိုင်ခဲ့တယ်လို့အစိုးရနဲ့စစ်ဆင်ညှိနှိုင်းမှုတွေလှုပ်ဆောင်မဲ့ပြည်သူ့နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီတရက်ကိုလည်းဖွဲ့စည်းခဲ့တဲ့အကြောင်းကြေညာချက်ကဖော်ပြပါဗျ။မြန်မာအစိုးရကဒုတိယအကြိမ်22ရာစုညီညွတ်ရေးညီလာခံကျင်းပပြီးလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတွေ့ဆုံနေကြတာလည်းဖြစ်ပါတယ်။ဒီမှာဆွေးရတဲ့တက်မတော်ဘက်ကတော့အပြစ်ခရယ်စေး NC သဘောတူညီချက်ကိုတိုင်းသားအဖွဲ့တွေကလက်မှတ်ရေးထိုးပြီးမှဒီနိုင်ငံရေးအစ်စ်ဆက်လက်ဆွေးနွေးဖို့လိုလားနေတာပါ။ဒါပေမဲ့ World Leader Guy အဖွဲ့ကပဲကမ္ဘာကထလုပ်ပြီးပန်ခဲဒေသမှာဖေဖော်ဝါရီလနောက်ပိုင်းကကျင်းပခဲ့တဲ့ညီလာခံမှာပဲတိုင်းသားအဖွဲ့တွေကဆွေးရတဲ့အပြစ်ခရယ်စေးလက်မှတ်ထိုးပြီးတော့မှညီညွတ်ရေးဆွေးနွေးမဲ့မူအစားပုံစံတည်တဲ့ချဉ်းကပ်ဖို့ကြေညာထားတာဖြစ်ပါရဲ့ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တူရကီနိုင်ငံမှာသမရဟုလုပ်ပိုင်ခွင့်အနာရီပုံမှုအနှင်းမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတနင်္ဂနွေနေ့ကလူထုဆန္ဒခံယူပွဲကျင်းပမှာဆန္ဒမဲပေါင်း2000ကျော်ဟာမတမာမှုတွေရှိခဲ့တဲ့အကြောင်းဥရောပအကဲခတ်တွေရဲ့ဆွဆွဲချက်တွေကိုတူရကီဝန်ကြီးချုပ်ကတုံ့ပြန်လိုက်ပါတယ်။လူထုဆန္ဒခံယူပွဲရလဒ်ပေါ်ငင်းခုန်နေရတော့မယ့်အချိန်မဟုတ်ပဲမဲယုံနေမှာလူထုဆန္ဒတွေထင်အားပြသခဲ့တဲ့အကြောင်းဥရောပကောင်စီကဆေးလွတ်ထားတဲ့အကဲခတ်အဖွဲ့ရဲ့ဝေဖန်မှုတွေကိုတူရကီဝန်ကြီးချုပ်ဘနလိုင်ယက်ဒရီမန်ကတုံ့ပြန်ခဲ့တာပါအကဲခတ်တွေကတော့အတရားဝင်မဲဖြစ်နေမှာတတ်မှတ်နိုင်တဲ့မဲပေါင်း2000ခွဲကိုမဲကြီးတွေ့ရမှာထက်သွင်းထားတဲ့အကြောင်းပြောဆိုထားပြီးမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ဥရောပကောင်စီကတောင်းဆိုနေတာကိုတူရကီဆိုရကကာကွယ်ပြောဆိုနေတာလည်းဖြစ်ပါတယ်တရားဝင်မဲဖြစ်မတတ်မှတ်နိုင်တဲ့မဲတွေကြောင့်တူရကီသမ္မတရီချစ်တိုင်ယက်အာရိုဝန်အနံ့ရကိုခွင်လန်းပုံများခဲ့ကြောင်းလဲဥရောပကောင်စီရဲ့အကဲခတ်ဖော်ဝင်တူဖြစ်သူဩစတြေးလျနိုင်ငံသား LF ကိုရန်ကပြောဆိုခဲ့တာပါသမ္မတအာရိုဝန်လုပ်ပိုင်ခွင့်ပုံမှုအားရရှိစေမဲ့အစီအစဉ်ကိုဆန့်ကျင်လှုပ်ရှားသူတွေဟာလွတ်လပ်စွာပြောဆိုခွင့်မရတာနောက်ဆက်ခံရတာမီဒီယာတွေနဲ့ထိတွေ့ဆက်ဆံခွင့်မရတာမျိုးတွေလို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရကြောင်းလဲဥရောပအကဲခတ်တွေကဆွဆွဲထားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အုပ်ချုပ်ရေးမှူးရွေးကောက်ပွဲနဲ့ပတ်သက်လို့တရားဝင်မဟုတ်သေးတဲ့အစိုးရမဲရည်တွက်မှုတွေအရပညာရေးဝန်ကြီးဟောင်းအန်နီစပက်စ်ဝါဒန်ကထောက်ခံမဲ58ရာခိုင်နှုန်းလောက်တဲ့အသာစီရနေပါတယ်။ဂျကာတာမြို့မဲရုံနေမှာထူးထူးခြားခြားဒီရွေးကောက်ပွဲမဲဆွဲစီရင်ရေးကာလအပြီးမှာတော့ဒီပြည်သူတွေသူတို့စိတ်ကြိုက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်လိုက်နိုင်ပုံရပါတယ်။မဲယုံတွေမှာလူတွေပုံမှန်အတိုင်းမဲပေးခဲ့ကြတာကိုအပေါ်ယံတွေ့နိုင်ပေမဲ့လို့ဒီနှစ်ထဲဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲတွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလကရွေးကောက်ပွဲတဲ့တော့ဒီဂျကာတာလူလူကြားမှာတင်းမာမှုတွေပိုပြီးတော့တည်တည်တသာရှိနေကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအုပ်ချုပ်ရေးမှူးဘာဆူကီအဟော့ခ်တဟာဂျာပူနာမာနဲ့ဒီဘက်စ်ဝါဒန်တို့တယောက်ကမှဒီမဲရလက်90ရာခိုင်နှုန်းကျော်ကိုအနိုင်မရခဲ့ကြပါဘူး။နောက်ထပ်ရှင်းပြသူတူဦးဖြစ်တဲ့ I guess Euro Euro ဟာတော့ပထမတစ်ကြိမ်ရွေးကောက်ပွဲမှာကလေးကထွက်သွားခဲ့ရတာပါ။တရုတ်နယ်ဘွားခရီးယန်ဘာသာဝင်တူဦးဖြစ်တဲ့ဂျကာတာအုပ်ချုပ်ရေးမှူးအဟုတ်ကမွတ်စလင်တွေသူ့ကိုလွတ်လပ်လပ်မဲပေးနိုင်တယ်လို့ဆိုပြီးမဲဆွေရမှာကိုရယ်ကျမ်းစာကိုကိုးကားပြီးတော့အစ္စလာမ်ဘာသာကိုစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့ဒီ6နှစ်တာကာလအတွင်းအခြေအနေတွေကတော့ရှုပ်ထွေးနေကြတာဖြစ်ပါတယ်။သူ့ရဲ့မှတ်ချက်စကားကြောင့်ပဲအစ္စလာမ်ဘာသာဝင်လူ့အကြီးတွေကတစ်ကြိမ်တိုင်တိုင်သူ့ကိုကောက်ွယ်ဆန္ဒပြခဲ့ကြပြီးတော့အုပ်ချုပ်ရေးမှုအဟုတ်ကိုဖမ်းဆီးပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ရှင်
။တွန်တျုပ်ပင်လေရေအောင်မှာရေနံနဲ့တန်းဝင်ရှာဖွေရေးအတွက်နိုင်ငံခြားက contract လုပ်ငန်းတွေရဲ့အကူအညီရဖို့တရုတ်နိုင်ငံကကြိုးပမ်းနေပေမဲ့လည်းနေမြေပိုင်နဲ့အငင်းပွားမှုတွေကြောင့်ရှာဖွေတွေးရှိမှုတွေကနေအကျိုးမြတ်မြတ်ဆက်ဆက်ကျန်မှာမဟုတ်တဲ့အတွက်အခက်အခဲတွေကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းကယူရန်ဒေတာကလောက်ကွက်ပေါင်း22ခုမှာဇီဝလောင်စာရှာဖွေရေးအတွက်နိုင်ငံကုမ္ပဏီတွေဖက်ဆက်လောက်ကွက်မှုပြီးခဲ့တဲ့သတင်းပတ် ထဲမှာပဲနိုင်ငံပိုင်တရုတ်မျိုးသားကမ်းလွန်ရေးနယ်ကော်ပိုရေးရှင်းကတင်တာခေါ်ယူခဲ့တာပါ။စတူယန်ကီလိုမီတာ 48,280 ရှိတဲ့လုတ်ကွတ်တီရှိရဲ့ရေပြင်ကိုတော့ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။သူတို့ဖြင့်ဗီယက်နမ်နိုင်ငံက1980ပြည့်လွန်နှစ်တွေကစလို့ပိုင်ဆိုင်ကြောင်းလူသိရှင်များပြောဆိုထားတာပါ။စက်တင်ဘာလနောက်ဆုံးထားတင်တာတင်သွင်းရမယ့်နိုင်ငံခြားကုမ္ပဏီအနေနဲ့ကတော့တရုတ်နိုင်ငံနဲ့ဖက်ဆက်လုတ်ကန်ရာကရေနယ်နိမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေမှာကုန်သိက္ခာထိခိုက်မဲ့အရေးအပြင်ရှာဖွေတွေးရှိမှုတွေကလည်းအငင်းပွားစရာပိုင်ဆိုင်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနိုင်တယ်လို့အကြေကတ်တွေခန့်မှန်းနေပါတယ်။
ရာသီဥတုဖောက်ပြန်မှုတွေရဲ့ရလဒ်ဖြစ်တဲ့ဆိုင်ကလုန်းမုန်တိုင်းကြီးတွေနဲ့ပင်လယ်ဒီယေလှိုင်းကြီးတွေရဲ့တံကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကကျွန်းတစ်ခုပြောက်ကွယ်သွားနိုင်တဲ့အခြေအနေကြောင့်နေရပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းမှာရှိတဲ့ကုတုပတီယာကျွန်းမှာပုံမဆိုးဝါလာနေတဲ့ရာသီဥတုအခြေအနေကြောင့်လူမှုတိုင်းဝိုင်းတွေပျက်စီးလာနေတယ်လို့ဒီဒေသခံတွေအများပြားတခြားဘေးလွယာနေရာတွေမှာပျောက်ရွှင်နေထိုင်နေကြတာပါဟာ။ဒါဟာကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်နေနေဒေသတွေမှာတရှိတဲ့တိုင်းပြည်တွေကလူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ချိမ့်ချောက်ခံလာနေရတဲ့အခြေအနေဖြစ်တယ်လို့ဒီအခြေအနေကိုကူတမ်တီယာကျွန်းကအရင်ဆုံးသတိပေးလိုက်တာဖြစ်ပါရဲ့ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ကုမ္ပဏီတွေနိုင်ငံရဲ့ခြားကအလုပ်သမားတွေကိုငှားရတဲ့အခါမှာ H1B ပြည်ဝင်ခွင့်ဗီဇာအစီအစဉ်ကိုပြန်ပြီးတော့သုံးသပ်ဖို့အတွက်အစိုးရဌာနတွေကိုဓာတ်ရိုက်ညွှန်ကြားတဲ့အမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီအစီအစဉ်ဟာအမေရိကန်ပြည်သူတွေရဲ့အလုပ်ကိုင်အခွင့်အလမ်းတွေကိုထိခိုက်စေပြီးတော့နိုင်ငံရခြားကဈေးပေါ်တဲ့အလုပ်သမားတွေကိုငှားရမ်းနေတာလို့ဝေဖန်သူတွေကပြောပါတယ်။ဒါပေမဲ့ဒါကိုထောက်ခံသူတွေကလည်းအမေရိကန်စီးပွားရေးမှာအရေးပါတဲ့အစ်စ်မြင့်နီးပညာလုပ်ငန်းတွေအတွက်နိုင်ငံခြားသားလုတ်သားတွေလိုအပ်တယ်လို့ပြောကြပါတယ်။သမ္မတထရန့်ကတော့အမေရိကန်ရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ဖို့လှုပ်ဆောင်ချက်တစ်စိမ့်တစ်ပိုင်းအနေနဲ့ဒီအစည်းအဝေးကိုပြန်လည်သုံးသပ်ဖို့အမိန့်ကိုအင်္ဂါနေ့မှာပဲလက်မှတ်ရေးထိုးလိုက်တဲ့အကြောင်းဇလတိကဟုတ်သတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်
။သမ္မတထရန့်ရဲ့အခုအမိန့်အစ်အရာအစိုးရအေဂျင်စီတွေအနေနဲ့အမေရိကန်ထုတ်ကုန်တွေအမေရိကန်လုတ်သားတွေကိုဦးစားပေးအသုံးပြုရမယ်ဆိုတဲ့စီးပစ်စီကဲတွေကိုမချိုးဖောက်ပြီးစေဖို့ပြန်လည်သုံးသပ်ကြပါဖြစ်ပါတယ်
With this order, I'm directing every single agency in our government to strictly uphold our Buy American laws.
American ထုတ်ကုန်တွေကိုဥစားပေးဝယ်ယူဖို့ချမှတ်ထားတဲ့ဥပဒေတွေကိုတင်းတင်းကြပ်ကြပ်လိုက်နာမှုရှိမရှိကြမ်းမတ်စစ်ဆေးဖို့အစိုးရဌာနအားလုံးကိုဒီအမိန့်နဲ့ညွှန်ကြားထားတာပါ။ Federal လုပ်ငန်းအားလုံးကို American လုံအားနဲ့အမြင့်ဆုံးလှုပ်ဆောင်သွားနိုင်ဖို့နဲ့ဒီအခြေအနေကိုကင်းလွတ်ခွင့်ပြုတာမျိုးကိုတတ်နိုင်သလောက်လျှော့ချသွားဖို့ပါ။
လူဝင်မှုကြီးကြပ်ရေးစနစ်ကိုကြကြပြန့်ပြန့်အလွဲသုံးစားလုပ်နေတာတွေကြောင့်အမေရိကန်လုတ်သားတွေရဲ့နေရာမှာတခြားတိုင်းပြည်တွေကဈေးပေါ်ပေါ်လုတ်သမားတွေနေရာယူလာနေကြတာဖြစ်တယ်လို့သမ္မတထရမ့်ကဝစ်စကွန်ဆင်ပြည်နယ်စက်ပစ္စည်းထုတ်ဆက်ရုံတစ်ခုမှာပြောသားပါတယ
် American workers have long called for reforms to end these visa abuses
ဒီဗီဇာကိုအလွဲသုံးစားမှုတွေအဆုံးသတ်နိုင်မဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့အမေရိကန်လုတ်သမားတွေကတောင်းဆိုနေတာကြားပါပြီဒီနေ့မှပဲသူတို့ရဲ့တောင်းဆိုမှုပထမဆုံးအကြိမ်ပြည့်ဝသွားတာပါလုတ်သိမ်းတာကြာနေပြီဖြစ်တဲ့ H1B ဗီဇာကြက်မှတ်စစ်ဆေးမှုတွေစတင်ဖို့ပထမအဆင့်လှုပ်ဆောင်လိုက်တာပဲဖြစ်ပါတယ
် H1B အမျိုးအစားပြည်ဝခွင့်ဗီဇာဟာအမေရိကန်ပြည်ထောင်စုထဲမှာရှာပါတဲ့ပြည်သားရဲ့ပိုင်ဆိုင်ရာကျွမ်းကျင်မှုတွေကိုပြည်ပအလုပ်သမားတွေစီကနေရယူနိုင်ဖို့ရည်ရွယ်ခွင့်ပြုတဲ့ဗီဇာဖြစ်ပါတယ်ဒီဗီဇာရဲ့အရွယ်ချက်ကတော့ကောင်းပါတယ်လို့လည်းကရေးသိပ္ပံပြည်သားရဲ့ဆိုင်ရာပါပေါက်ကရိုဒီဟီရာက VOA ကိုပြောပါတယ်
The idea is that you're filling skills gaps.So when there are shortages of American workers,
ပညာရပိုင်းဆိုင်ရာကျွမ်းကျင်မှုလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပါဆိုတော့ American လုံသမားတွေနဲ့မလုံလောက်တဲ့အခါအဲ့ဒီလိုအပ်ချက်ကိုဖြည့်ဖို့လိုအပ်ချက်အပေါ်မူတည်တဲ့နိုင်ငံခြားအလုံသမားတွေကိုခေါ်ယူနိုင်ပါတယ
်ဒီစီစဉ်ဟာယာယီကာလတစ်ခုမှကျင့်သုံးဖို့ရည်ရွယ်တာဖြစ်ပေမဲ့လို့တကယ်ကြားကအကောင်းဆုံးအတော်ဆုံးအလုံသမားတွေကိုခေါ်တာတည်းမဟုတ်တော့ပဲဈေးပေါ်ပေါ်အလုံသမားတွေရဖို့ခေါ်ယူတာတွေဖြစ်လာတယ်လို့ဟီရာကပြောပါတယ
် It's become a way foremployers to bring in cheaper indentured workers
ပညာရပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းဖို့မဟုတ်တော့ဘဲအလုပ်ရှင်တွေကဈေးပေါ်ပေါ်နဲ့ contract လုပ်သမားတွေခေါ်တာတွေဖြစ်လာပါတယ်။ဒါကြောင့်နိုင်ငံခြားအလုပ်သားတွေများလာပြီးအမေရိကန်တွေအတွက်အလုပ်တွေနှဲသွားတာပါ။ဆိုတော့ဒီနေရာမှာ Trump လုံးဝမှန်ပါတယ်
။စီးပစ်စီကဲတွေထေချလိုက်တာဘူးရှိမရှိကြက်ပတ်စစ်စစ်ချင်းအဖြစ်ပညာရပိုင်းဆိုင်ရာကျွမ်းကျင်မှုအပတ်တကယ်လိုအပ်တဲ့ကုမ္ပဏီတွေအတွက်လည်းဒီယာယီဗီဇာသုံးတယ်ပဲအခြေအနေတချို့ပိုပြီးရသွားစေပါဖြစ်ပါရဲ့ရှင်။
မခင်ဖြူထွေးပါရှင်မြန်မာနိုင်ငံဘက်ကသတင်းဆောင်မတွေတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကလူခွေအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်ပြီးဆက်ပြီးစောင့်ကြည့်သွားမယ်လို့ကုလလုံခြုံရေးကောင်စီကပြောလိုက်တဲ့အပေါ်မှာမြန်မာအစိုးရကတော့လုံခြုံရေးကောင်စီမှပြောထားတဲ့သူတို့ရဲ့သဘောထားအတိုင်းရည်တည်သွားမယ်လို့တုံ့ပြန်ပါတယ်လူခွေလှုပ်ရှားသူတဦးကတော့နိုင်ငံတကာရဲ့တောင်းဆိုချက်ကိုပူးပေါင်းဆောင်ရွက်ခြင်းအဖြစ်တုံ့ပြန်သင့်တယ်လို့ပြောပါတယ်သတင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အပေါ်ထောက်ခံကြောင်းအင်ကာနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအထူးအစည်းအဝေးမှာကောင်စီရဲ့အလဲကျဥက္ကဋ္ဌနီကီဟေးလီကပြောဆိုခဲ့တာဖြစ်ပါတယ်ဒီပြောဆိုချက်အပေါ်မှာတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကအခုလိုတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်တို့ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနပြောထားရည်ပဲเนาะအဲ့မှာအဲ့လူပြည်ကောင်ကပြောထားတယ်ကျွန်တော်တို့ကတိကျပြောမယ်လို့เนาะ
စကိုင်းပြည်နယ်ကလူဖွဲ့စည်းနှစ်ခုအကြားတဟဇာတာဖြစ်စေဖို့အခြေအနေဟာအရသာအစိုးရတဲ့ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်ချက်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာအနေနဲ့ရခိုင်ရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မှာဖြစ်ကြောင်းကိုမြန်မာဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောဆိုထားတာပါလူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့စီလူရေးနဲ့ပတ်သက်လို့လည်းလက်မခံနိုင်ကြောင်းနဲ့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကဆောင်ရွက်နေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းစကိုင်းပြည်နယ်အရေးကိစ္စကိုလေးလာသုံးသပ်ဖို့အတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားကြောင်း BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာပြောဆိုထားပါတယ်။မြန်မာလူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအထူးအာရုံစိုက်နေပြီးတောင်းဆိုချက်တွေဟာပုံမိုပြင်းထန်လာကြောင်းသုံးသပ်ပြောဆိုပါတယ်ဒီလိုတောင်းဆိုချက်တွေအပေါ်အသင့်တော်ဆုံးတုံ့ပြန်သင့်တဲ့အခြေအနေကိုလည်းအခုလိုပြောဆိုပါတယ
်ဒီလိုမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်းဆုံးပြန်လည်တုံ့ပြန်နိုင်တဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူးရှိတယ်ဆိုရင်ရှိတယ်ဆိုတာကိုသက်တည်ပြနိုင်သောပုံစံမျိုးနဲ့ပူပေါင်းဆောင်ရွက်မှုကအကောင်းဆုံးဖြစ်တယ်။ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ကျွန်တော်လှုပ်ဆောင်မယ်ဆိုရင်နိုင်ငံတကာပုံမူပြီးတော့ဒီကက်ပူပြီးတော့တောင်းဆိုမှုတွေထပ်ပြီးဖြစ်လာမယ်ဆိုတာကျွန်တော်ပြောထားပါတယ်။ဖြစ်လားမဖြစ်လားနှစ်ဖက်အတန်တီးကြားနေရတာပေါ့။နောက်ဖြစ်တယ်ဆိုရင်ဟာရင်နှစ်ဖြစ်ခုတည်းငင်းချမ်းမှုတွေရှိနေတယ်။ဒါပေမဲ့ဒီလိုမျိုးပူပေါင်းဆောင်ရွက်မှုရှိနေခြင်းကာလပတ်လုံးကတော့ဒီကိစ္စတွေကိုနိုင်ငံတကာကဆက်လက်ပြီးတော့အယူအဆဆောင်ရွက်မှုတွေထုတ်ဖော်ပြောကြားမှုတွေကမျိုးရိုးတွေရေးဆိုင်နေရအောင်ပါပါ
ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လဲဦးအောင်မျိုးမင်းကအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတော့ဒီကိစ္စနှစ်ခုလုံးကိုမလုံလောက်ဘူးလို့ပဲသူသက်စာပါတယ်။ပထမဆုံးတစ်ခုကိုယ့်ရဲ့ကျွန်တော်တို့ပြည်တွင်းမှာဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးဒီကော်မရှင်ကိစ္စပြည်တွင်းအနေနဲ့နိုင်ငံတော်အဆင့်နဲ့လုံဆောင်ထားတဲ့နေရာမျိုးမှာဆိုလို့ရှိရင်တိုင်ကြားမှုတွေကိုအကြီးအကဲဆောင်ရွက်မှုမရှိဘူး။နောက်တစ်ခါမှဖိရောက်တော့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးဆိုတော့ထောက်ပြချက်တွေရှိတယ်။နောက်ကမစ္စတာကိုဖီအာနန်ကနေဦးဆောင်ပြီးလုပ်ဆောင်တဲ့ကိစ္စကတော့သူကလူခွေကြီးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့သဘောထည့်စာလို့ရှိရင်တစ်ခိုင်းတည်းနဲ့မှဖြစ်နေတဲ့ပြိပက္ခတွေကိုဘယ်လိုချုပ်ငိမ့်မလဲဆိုရဲပုံစံမျိုးကိုပုံရဦးတည်ရဖြစ်နေပါတယ်။သဘောသဘာဝမတူဘူး။အဲတော့လူခွေကြီးချိုးဖောက်မှုကိုပဲတိတိကျကျစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တရားထက်ခေါ်တယ်လို့ကျွန်တော်အလုံးစုံပဲတွေးကြည့်ပါတယ်။
ကလေးစစ်သားပပျောက်ရေးကိစ္စနာဂစ်မုံတိုင်းအလွန်ကာလမှာအာဆီယံကုလသမဂ္ဂတို့နဲ့အတူကာကွယ်ကူညီဆောင်ရွက်တဲ့ကိစ္စတွေဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့တာတကတွေဖြစ်တယ်ဆိုတာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအသိအမှတ်ပြုပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားတဲ့ဒုက္ခသည်9000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့လရီအတွင်းကကုလသမဂ္ဂမှပြောဆိုဆွေးနွေးဆုံးဖြတ်ခဲ့တဲ့နောက်အခုနောက်ဆုံးလုံခြုံရေးကောင်စီမှပါဆွေးနွေးခဲ့ပြီးအခုလိုသဘောထားထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစောပါရှင်အစိုးရတည်းရဲ့ပညာရေးမဟာဗျူဟာစီမံကိန်းအကြောင်းတင်ပြပေးကြပါရစေ။အရင်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာလေးလူရှုခံထားရတဲ့မြမပညာရေးစနစ်ကိုပြုပြပြောင်းလဲဖို့အတွက်အစိုးရတည်းကအမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းကိုထုတ်ပြန်လိုက်ပါရစေ။ခေတ်နဲ့လျော်ညီတဲ့ပညာရေးစနစ်ပြုပြပြောင်းလဲရေးအတွက်အရေးပါတဲ့လုပ်ငန်းစဉ်အဖြစ်နဲ့အစိုးရတည်းရဲ့ပညာရေးမဟာဗျူဟာစီမံကိန်းအပေါ်မှာကြဲကြဲပြန့်ပြန့်ကြိုးဆိုကြပါရစေ။ဒါပေမဲ့လို့ပညာရေးဆိုင်ရာကျွမ်းကျင်သူတချို့ကတော့စီမံကိန်းကျင့်သုံးတာမှာကုန်ကျစရိတ်ကြီးမြင့်မှုလို့ကြုံတွေ့ရ နိုင်တဲ့အခက်အခဲတွေကိုထောက်ပြကြတယ်လို့တချို့ကတော့ပညာရေးမဟာဗျူဟာစီမံကိန်းမှာအရက်ဖက်အဖွဲ့အစည်းတွေလူနည်းစုတိုင်းရင်းသားတွေရဲ့ပညာရေးအတွက်ဆောင်ရွက်နေသူတွေပါဝင်ခွင့်မရတာကိုထောက်ပြကြပါတယ် Paul Briggs VOA အတွက်ရေးသားလာတဲ့သတင်းလွှာကိုအခြေခံပြီးမတ်သိန်ဂီထိုက်ပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်ပညာရေးပြုပြင်ပြောင်းလဲမှုပထမအဆင့်လမ်းညွှန်ချက်၅နှစ်စီမံကိန်းမှာတော့မူလာဓာအဆင့်ကစလို့တက္ကသိုလ်ပညာရေးအထည်သင်ကြားရေးသင်ယူမှုတိုးတက်လာစေဖို့ရည်ရွယ်ထားတာပါအခြေခံပညာရေးကို၂နှစ်တိုးလိုက်တာကြောင့်စုစုပေါင်း၃နှစ်သင်ယူရမှာဖြစ်ပြီးသင်ယူညွှန်တန်းအသစ်တွေကလေးဗဟုပြုသင်ကြားရေးတို့လည်းပါဝင်ပါတယ်တသက်တာသင်ယူခွင့်နဲ့အလုပ်အကိုင်အခွင့်အလမ်းများရရှိစေဖို့အမျိုးသားပညာရေးစနစ်ကိုအဓိကပြောင်းလဲပေးရမှာဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာအမှားစကားပြောပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာဌာနကိုယ်စားလှယ်ဘင်ထရစ်ဘိန်ဘဲကလည်းပညာရေးစနစ်အတွက်သမိုင်းဝင်အခိုက်အတန့်ဖြစ်ပါတယ်လို့ပညာရေးမဟာဗျူဟာစီမံကိန်းမိတ်ဆက်အခမ်းအနားမှာပြောဆိုခဲ့ပါတယ်။မဟာဗျူဟာစီမံကိန်းမှာထူးခြားမှုကတော့အသက်မွေးဝမ်းကြောင့်ပညာရေးကိုအခမ်းအနားတစ်ခုအနေနဲ့ထည့်သွင်းထားတာပါ။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းလွင်ကတော့တိုင်းရင်းသားစာပေတင်ကြားခွင့်လိုအပ်နေတာကိုထောက်ပြပါဗျ
။ပညာရေးမှာအသက်မွမ်းကြောင်းကလိုအပ်ပါတယ်ဒါပေမဲ့အသက်မွမ်းကြောင်းတစ်ခုတည်းနဲ့တင်မလုံလောက်ဘူး။မလုံလောက်ဘူးလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်လဲဆိုကျွန်တော်တို့နိုင်ငံကတိုင်းရင်းသားတွေစုများစွာစုပေါင်းနေထိုင်တဲ့နိုင်ငံဖြစ်တဲ့အတွက်သက်ဆိုင်ရာတိုင်းရင်းသားတွေဒေသမှာလိုအပ်တဲ့ပညာရေးစီမံကိန်းမျိုးလိုအပ်တယ်။အဲဒီပညာရေးမူဝါဒမျိုးလိုအပ်တယ်။အခုအစိုးရကပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းကကျွန်တော်နိုင်ငံမှာစုပေါင်းနေထိုင်တဲ့တိုင်းရင်းသားတွေအတွက်ဘာမှစဉ်းစားထည့်သွင်းထားတာမပေါ့ဘူးမြ
။ဒါအပြင်ပညာရေးကဏ္ဍမှာဗဟုချုပ်ကံမှုစနစ်ကိုပြင်ဖို့ကအဓိကကြတယ်လို့လဲပညာရေးဆိုင်ရာချွန်းကျင်သူဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ပညာရေးကဗဟုချုပ်ကံမှုရှော့ချလိုက်ပြီးတော့ဒေသဆိုင်ရာလွတ်လပ်ခွင့်တွေပေးလိုက်ဖို့ဖြစ်တယ်။နောက်တစ်ခါတည်ယုံညွန့်လန်းလဲအလားတူပဲတည်ယုံညွန့်လန်းကလည်းမဟာဗျူဟာစီမံကိန်းကဗဟုချုပ်ကံထားတဲ့တိယုံညံဖြစ်နေတယ်ဘဟုကနေရေးဆွဲပြီးတော့တပြေလုံးတင်ခိုင်းတဲ့တိယုံညံအမျိုးအစားဖြစ်နေတယ်တိယုံညံနဲ့မကဘူးဖတ်စာဟုတ်ပါဘဟုကရေးပြီးတော့တပြေလုံးတင်ခိုင်းတော့ငကိုအတိုင်းပဲဖြစ်နေတယ
်ကျွမ်းကျင်သူတွေထောက်ပြနေတဲ့နောက်တစ်ချက်ကတော့ပညာရေးအသုံးစိတ်ဖြစ်ပါတယ်အခုအစိုးရတည်းရဲ့ပညာရေးမဟာဗျူဟာစီမံကိန်းကိုအကောင့်ထည့်ဖော်တဲ့အခါအနည်းဆုံးဒေါ်လာ 10.6 ဘီလီယံလောက်လိုအပ်မှာဖြစ်ပြီးနှစ်စဉ်ဒေါ်လာ 2.1 ဘီလီယံလောက်သုံးရမှာဖြစ်ပါတယ်ဒါကြောင့်အစိုးရအနေနဲ့ပညာရေးအသုံးစရိတ်ကိုတည်တည်သားသားတိုးမြှင့်ဖို့လိုအပ်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။ပညာရေးကဏ္ဍမှာနိုင်ငံတကာဘက်ကရောပုဂ္ဂလိကဘက်ကပါပံ့ပိုးကူညီနိုင်တဲ့နည်းလမ်းတွေထားဖို့လိုအပ်တယ်လို့လည်းနိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအမှားစကားမှာပြောဆိုထားပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အရင်သမ္မတဦးသိန်းစိန်လက်ထက်ကကျောင်းသားတွေဆန္ဒပြတောင်းဆိုထားတဲ့အချက်တွေကိုလည်းအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာသိန်းလွင်ကအခုလိုပြောပါတယ
်။ဟိုအကြောင်းသားတမကတွေလွတ်လပ်စွာဖွဲ့စည်းခွင့်အဲ့ဒါကမဟာဗျူဟာစီမံကိန်းမှာလုံးဝမပါဘူး။ဒါပေမဲ့ဆက်ဆက်တဲ့ဟာကတော့ဒီမဟာဗျူဟာစီမံကိန်းရဲ့၅နှစ်အတွင်းမှာတက္ကသိုလ်တွေရဲ့ပရိညာနဲ့ရေးဆွဲမယ်ဆိုတာပါတယ်။အမျိုးသားပညာရေးဥပဒေထဲမှာကျတော့အကြောင်းသားတမကများကိုတက္ကသိုလ်ပရိညာများနဲ့အညီဖွဲ့စည်းခွင့်ပြုမယ်လို့ရေးထားတယ်။သူကပရိညာအခုထိမရှိသေးဘူး။မရှိသေးတော့ဒီ၅နှစ်အတွင်းမှာကျောင်းသားတမကများလွတ်လပ်စွာဖွဲ့စည်းခွင့်ကတော့ဟာဖြစ်နိုင်လိမ့်မယ်ဒီလိုကျွန်တော်မထင်ဘူ
းကျောင်းသားလှုပ်ရှားမှုတွေကြောင့်ကျောင်းထုတ်ခံရသူတွေကျောင်းပြန်တက်ခွင့်ရရေးပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာလူမှုပါဝင်မှုအတူတကွသင်ကြားခွင့်ရရေးမိခင်ဘာသာစကားသင်ယူခွင့်မသိမနည်းရစာသင်နှစ်၉နှစ်သတ်မှတ်ရေးနိုင်ငံအသုံးစရ20ရာခိုင်နှုန်းကိုပညာရေးအတွက်အသုံးပြုရေးကျောင်းသားတွေရဲ့တောင်းဆိုချက်တွေလည်းအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတာမတွေ့ရဘူးလို့ပညာရေးကျွမ်းကျင်သူတို့ကထောက်ပြကြပါတယ်ရှင
်။မတ်သိန်ဂီထိုက်ပါရှင်မိုးလေဝသသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။မာရတာဆိုင်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်မွန်ကရင်နဲ့တနင်္လာရီတိုင်းဒေသကြီးတွေမှာမိုးများရေကြီးမြေပြိုမှုစတဲ့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်ခြေရှိတယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့သတိပေးချက်ကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးကနေသဘာဝဘေးအန္တရာယ်တွေကာကွယ်နိုင်မှုသက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့ကိုညွှန်ကြားလိုက်ပါတယ်။ဒေသခံအစိုးရအဖွဲ့တွေအနေနဲ့လည်းသဘာဝဘေးအန္တရာယ်ကာကွယ်နိုင်ရေးကြိုတင်ပြင်ဆင်တာတွေလုပ်နေတယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA Time ခြေစိုက်သတင်းတော့ကိုနိုင်ကွင်းကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါ ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့သတိပေးချက်အရမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့သက်ဆိုင်ရာတိုင်းပြည်နယ်ဌာနဆိုင်ရာတွေကိုသတိပေးအကြောင်းကြားထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ကျွန်တော်ကနေပြီးတော့ဒါအဖြစ်ဒီမုံလိုက်နောက်ဆက်တွဲရတော့ဒီကြီးရလို့ဒီလိုရလို့ချိနိုင်တယ်ဆိုတော့ကျွန်တော်တို့ကဒီလိုဒီသိပြီးတော့ဆောင်ရွက်ထားတာဖြစ်ပါတယ်ခင်ဗျာတို့ပြန်လာတော့မိုးရွာသွန်းမှုများနိုင်တယ်ပေါ့နော်မိုးရင်းကြီးလက်မတက်နိုင်တယ်ဟိုကြီးအချိန်နောက်မလို့ပေါ့မိုးရွာသွန်းမှုများနိုင်တဲ့အတွက်ကြောင့်ဒီတောင်ပိုင်းဒေသကြီးမှာအထူးသတိပြုဖို့လိုပါတယ်ဒီကြီးနိုင်ပါတယ်ကြောက်ရနေရမည်မိသူတိုင်းလည်းဖြစ်နိုင်ပါတယ်ပေါ့ဒါမျိုးပြောတာပါခင်ဗျာအဲ့တော့ပါလိမ့်ပြီးဒီလိုရတော့အတိအသင့်နဲ့နေကောင်းတယ်ဆိုကျွန်တော်ကထပ်ဆင့်အတိပေးကြိုတင်ပြင်ဆင်တာတွေလုပ်တာပါခင်ဗျာ
ပင်ကလာပင်လယ်အော်သွင်းဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းမာရတာဟာကုန်းသွင်းပန်းကိုဝင်ပြီးပြက်ပြက်သွားပြီးမဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံတောင်ပိုင်းဒေသတွေကိုဥတီလာနိုင်ပြီးတနာယီကိုမိုးရချိန်10မီလီမီတာ၊သုံညသရမ3ကိုလက်မကနေ30မီလီမီတာ၊တက်သရမ18လက်မအတွင်းရွာသွန်းနိုင်ချေရှိပြီးသုံးရက်သွင်းမိုးကြီးနိုင်တယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကနေသတင်းပေးပို့လာတယ်လို့ဝန်ကြီးတောက်တာဝင်းမြတ်အေးကပြောပါတယ်မွန်တနင်္သာရီနဲ့ကရင်ပြည်နယ်တွေမှာနောက်82နှစ်ရည်သွင်းရေကြီးတာမြေပြူတာတွေရှိနိုင်ကြောင်းနဲ့ကြိုတင်ကာကွယ်နိုင်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေမနေ့ကကြေညာထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့သတင်းပေးပို့ချက်အရကရင်ပြည်နယ်ဆိုရဖွဲ့အနေနဲ့ကရင်ပြည်နယ်သွင်းမှာတဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
ကျွန်တော်ဘက်ကပန်းပေါ်မှာ storm shelter ပို့ကနောက်တစ်ခုက flying boy ဘက်မှာဆိုရင်ခြင်ကူးဆိုတဲ့ရွာလေးအဲ့ဘက်နည်းနည်းပဲဗျမြေနည်းနည်းလိုက်တာအဲ့မြေနည်းနည်းကသူ့ဘက်မှာ storm shelter တခုအဲ့လိုကျွန်တော်တို့အဆောက်လုပ်ထားတာပေါ့လေဆိုတော့ကျန်တဲ့ကြီးရောအောက်ဆိုရင်မူဒီကိုအရောက်သတိပေးထားပါမိုးရေလက်မတော့တော့များနိုင်ပါလေဆိုလိုဥဝင်းမြေတို့ညွှန်ကြားချက်အတိုင်းမျိုးနဲ့အောက်ဆိုမူကြီးရောအောက်ဆိုမူတို့အလပ်လုပ်ထားတဲ့အားလုံးဟိုကျွန်တော်တို့တို့နှိုးဆော်ထားပြီးသားလည်းဖြစ်တယ်ကျွန်တော်တို့ဆိုးရိမ်တာကလိုင်းပွဲမျိုးနီနာတဝိုက်ကော့ကရိတ်မျိုးနဲ့မြေကနာနီနာတဝိုက်အကုန်လုံးကိုကျွန်တော်တို့ဟိုရေမြုပ်နိုင်တဲ့ area တွေမှာမရဘူးလေကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်မြေပြုံနိုင်တဲ့ပန်းတောင်မျိုးနဲ့လူမျိုးကလည်းကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ
်တနင်္သာရီတိုင်းဒေသကြီးဘက်မှာလည်းတဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့တိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးကြည်စိုးကပြောပါတယ်
ကျွန်တော်တို့တနင်္သာရီတိုင်းဒေသကြီးတဘာဝဘေးအန္တရာယ်ကကြိုတင်ကာကွယ်ရေးလုပ်ငန်းတွေအတွက်ဆွေနဲ့ဖြစ်အောင်လို့တော့ကျွန်တော်တို့သက်ဆိုင်ရာဌာနတွေပေါ့အဲ့ဒါတော့ဒီတင်တော့ပြင်ဆင်ထားပါတယ်ခင
်ဗျမွန်ပြည်နယ်ဘက်မှာတဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်ထားတဲ့အကြောင်းကိုတော့မွန်ပြည်နယ်ဆိုရဖွဲ့ယုံပြောရေးစုခွေးရှိသူဦးမြင့်တန်းဝင်းကအခုလိုပြောပါတယ
်မုံတိုင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြည်သူအသိပေးရမယ့်ဟာတွေကိုကျွန်တော်တို့ KI တွေကိုအကြောင်းကြားထားတယ်အဲ့ဒါဆောင်ရွက်ရမယ့်ဟာလားလို့ကဲကဲဟာလားကဲဒီတဘာဘေးအန္တရာယ်ဖြစ်ခဲ့ရင်ကိုကြီးကဲဆောင်ရှင်းဖို့တဲ့ဟာလားငွေရင်အားတော့ပစ္စည်းအားအတွက်ကိုလည်းအားလုံးအစင်းနဲ့ဆောင်ရွက်ထားတယ်
ဧပြီလ15ရက်နေ့ကစပြီးတော့မာရသာဆိုင်ကလုံးမုန်တိုင်းတိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်မအောင်မြို့နယ်တောင်ကုတ်ကြောက်ဖြူနယ်တန်တွဲမြို့နယ်တွေအေယာဝတီတိုင်းဒေသကြီးဘက်မှာဆိုရင်မော်လမြိုင်ကျွန်းဟင်္ဒရာလပုတ်တာဟန်ကြီးကျွန်းမကွေးတိုင်းဒေသကြီးမှာဆိုရင်မင်းဘူးနယ်မြို့သိမ်းမြို့နယ်တွေမှာအိမ်အမိုးလန်တာအိမ်ပျက်စီးတာနေရန်ပြိုကျတာတွေဖြစ်ပွားခဲ့တယ်လို့အစိုးရကနေသတင်းထုတ်ပြန်ထားပါတယ်ဧပြီလ15ရက်နေ့ကစပြီးတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်ရခိုင်ပြည်နယ်သွင်းမှာအိမ်ချိန်146လုံးပျက်စီးခဲ့တယ်လို့အေယာဝတီတိုင်းဒေသကြီးဘက်မှာလူ၄ဦးထိသေဆုံးခဲ့ပြီးအိမ်ချေ60နီးပါးပျက်စီးသွားခဲ့ပါတယ်။မုံသန်းကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုရခိုင်ပြည်နယ်ဘက်ကလွှဲပြီးဂျန်နဲ့ဒေသတွေမှာအတိမပြုတ်နိုင်သေးဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒေသကြီး
ကတော့တော်တော်များများမှုတ်သက်ပြီးတယ်။ဂျန်နဲ့နေရာတွေကမှုတ်သက်ပြီးတယ်။ဒေသကြီးကမှုတ်သက်ပြီးတာတော့သိန်း380ကျော်လောက်ရှိတယ်ပေါ့။ပြောပါတယ်ခင်ဗျာ။ဆုံးရှုံးမှုကတော့နည်းတယ်လို့ပဲပြောရမှာပေါ့နော
်။ဒီကနေ့မိုးလေဝါသနဲ့ဇလပေတာရဲ့ခံမှန်းချက်ကတော့တနင်္သာရီတိုင်းဒေသကြီးကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံရံနှုန်း60ရှိနေပါတယ်။မြမပြည်နယ်ပြည်မှာလှိုင်းသင်းသင့်ရှိနေပါတယ်။ဂျာတာပသိန်းနဲ့နနက်စီခံမှန်းချက်ကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့မွန်ပြည်နယ်တို့ဘက်မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံရံနှုန်း80ဖြစ်ပါတယ်ခင်ဗျာ။
ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အားကစားခံတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဧပြီလ19ရက်ဗုဒ္ဓဘူးနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမမီဒီယာမြင်ကွင်းအားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိသလိုမြမအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
နာမည်27ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းစုံပြီးတော့ချုပ်လိုက်ရင်နောက်ရှိအနာဂတ်ကိုဆက်ဖယ်သွားနိုင်တယ်ရလဒ်တ
ွေမြမရေးအကဲခတ်တွေရဲ့ငြိမ်းချမ်းရေးအပေါ်သုံးသက်ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့ကျမ်းမာရေးဆရာသတင်းတစ်ပုဒ်ကိုအရင်တင်ဆက်ပေးကြပါတယ်မွေးရပါအုံနောက်ဖွင့်ပြမှုတာမန်ထက်နောက်ကျတဲ့အော်တဆင်ယောဂါရှိတဲ့ကလေးငယ်တွေအတွက်အထူးအစီအစဉ်ပေးထားတဲ့ကက်စပါဆိုတဲ့လူတူဆက်ရုပ်ကိုတီထွင်လိုက်ပါပြီတခြားကလေးတွေနဲ့ရောလူကြီးတွေနဲ့ပါစကားပြောဆိုဆက်ဆံတဲ့နေရာမှာအထောက်အကူဖြစ်အောင်လို့ဒီဆက်ရုပ်ကလေးကကူညီပေးမှာပါ Fake Lapidex သတင်းပေးပို့ထားတာကိုမအီတန်စင်ပြောပြပေးပါရှင်
ပင်တို့မျိုးမွေးရပါအုံနောက်ဖွံ့ဖြိုးမှုတာမန်ထက်နောက်ကျတဲ့အော်တဆင်ယောဂါရှိတဲ့ကလေးငယ်တွေဟာဆိုရင်တခြားလူတွေနဲ့ဆက်ဆံဖို့ခက်ခဲပါတယ်။ဒါပေမဲ့ကက်စပါနဲ့ကြတော့ပြောရဆိုရင်အဲ့ဒါပိုလွယ်ကူပါတယ်။ကက်စပါဆိုတာကတော့ Hertfordshire တက္ကသိုလ်ကတီထွင်ထားတဲ့ကလေးငယ်အရွယ်ရှိတဲ့လူတူဆက်ရုပ်တစ်ခုဖြစ်ပါတယ်။အော်တဆင်ရှိတဲ့ကလေးငယ်တွေအတွက်အထောက်အကူဖြစ်အောင်အထူးကြိုးပမ်းပြီးထုတ်ထားတာပါ။လူတွေနဲ့ပြောဆိုဆက်ဆံမှုတိုးတက်လာစေမယ့်လေ့ကျင့်ခန်းတွေကိုကစားနည်းတွေတခြင်းတွေကတစ်ဆင့်တင်ပေးနေတာဖြစ်ပါတယ်။ဆရာတော်မဟုတ်စိတ်ကျမ်းမာရေးဆရာဝန်ကအဝေးထင်းကရိယာကိုတုံးပြီးတော့ Gasper ကိုထိန်းချုပ်နိုင်ပါတယ်။ Hertfordshire တက္ကသိုလ်က Ben Robbins ကခုလိုရှင်းပြပါတယ်
။ The robot in the hand of a therapist
ကလေးငယ်တွေကဆက်ရုံနဲ့ပြောဆိုဆက်ဆံရတာကိုပိုကြိုက်တော့ဆရာဝန်နေအနေနဲ့ပိုထိရောက်တဲ့နည်းလမ်းကိုသုံးနိုင်နေတာဖြစ်ပါတယ်။တခါတလေကလေးတွေကလူတွေကိုကြည့်တာထက်ဆက်ရုံရဲ့မျက်လုံးမျက်ရည်မျက်ကဲကိုကြည့်ရတာပိုနှစ်သက်ကြပါတယ်။
Gasper ကိုနီးမျိုးစုံနဲ့တုံးချနိုင်ပြီးတော့အခုဆိုရင်ဒီ10နှစ်တာကာလအတွင်းမှာကလေး190နဲ့ကစားခိုင်းပြီးတော့ကလေးတွေရဲ့လူနဲ့ဆက်ဆံနိုင်မှုအပိုင်းကိုပိုတိုးတက်လာစေနိုင်ခဲ့ပါတယ်။ဥပမာဆိုရင်သူ့အတန်းဘော်ရင်နဲ့ထမင်းတူမစားနိုင်တဲ့ကောင်လေးရဲ့အပြုအမူတွေကိုများစွာသက်ရောက်နိုင်ခဲ့ပါတယ်။ Autism ယောဂါကိုလေ့လာသူ Alice Lynch ကအခုလိုပြောပြပါတယ်
။ Then we started doing it with Casper.
Casper နဲ့စပြီးလေ့ကျင့်ပေးတဲ့အခါသူက Casper ကိုဘိုက်ဆိုင်မုန်းကြွေးတာ၊ခွန့်ကြွေးတာတွေကိုကြိုက်တက်လာတယ်။အခုလိုတိုးတက်လာတာတွေကိုစတင်ခန်းထဲမှာလည်းတုံးနိုင်ပြီးအတန်းဖော်ရင်းနဲ့အတူထမင်းစားတက်လာပြီလေ
ဒီလိုဖြစ်ရတွေအကြောင်းကိုမှတ်သားပြီးတော့ကလေးငယ်တွေကိုပိုးပြီးကူညီနိုင်အောင်ကက်စပါရဲ့တုံ့ပြန်မှုတွေနဲ့ရုပ်ပိုင်းဆိုင်ရာတွေကိုတီထွင်သူတွေကပြင်ဆင်နိုင်နေစေဖြစ်ပါတယ
် Is there any transference of this skill
လေးလာချက်ကအင်မတန်အရေးကြီးပါတယ်ဆက်ယုံတဲ့ကစားစဉ်သင်ယူနိုင်ခဲ့တာတွေကိုကလေးတွေကတခြားသူတွေနဲ့ဆက်ဆံတဲ့အခါမှာဘယ်လိုတွေပြန်သုံးနေဆက်ယုံမရှိတဲ့အခါမှာရောကလေးတွေဘလို့ပြောဆိုဆက်ဆံတဲ့စာရတွေကိုမှတ်သားထားဖို့အရေးကြီးပါတယ်
။ကက်စပါကအခုထိရှေ့ပြေးနမူနာတစ်ခုပဲရှိပါသေးတယ်။ကက်စပါလိုဆက်ရုပ်ကိုကလေးတိုင်းတတ်နိုင်ပြီးတော့အော်တစ်ဇင်ရှိတဲ့ကလေးငယ်တွေကိုကူညီပေးနိုင်ဖို့မျှော်လင့်ကြောင်းကိုတီထွင်သူတွေကပြောပါရရှင်
။မဲဤတန်စင်မှာရှင်အပတ်စဉ်ခဏတွေကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်အတွက်မြမမီဒီယာမြင်ကွင်းမှာတော့မြမနှစ်တစ်ကူအတာတကြံမြင်ကွင်းဆောင်နဲ့ထပ်မံဆန်းသစ်လာတဲ့တန်ချက်တွေရဲ့အကြောင်းနောက်တမရီနှင်းစီဂျာနယ်ထုတ်ဝေသူရဲ့တားဖြစ်သူအသက်ခံရတဲ့ကိစ္စနဲ့တကြံကာလတုန်းကဝင်သွားတဲ့မာရတာမုံတိုင်းနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်တချို့ကိုတင်ပြသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးကရေးသားပြီးတော့ကိုညံဝင်းအောင်ကတင်ပြထားတာနားဆင်ပါရှင်။
ဒီနေ့မြန်မာနှစ်တစ်ကူအတာတကြံကာလရန်ကုန်မြို့မှာတော့ရေကစားမန်းတပ်နေပါနေတာကြောင့်ဝေဖန်မှုတွေရှိတယ်လို့မန်းတပ်ဒီအရင်ကထက်နေပါတာကြောင့်မြို့လယ်လမ်းမတချို့နေရာတွေမှာ၆ကတ်နေခဲ့ပါတယ်ဒီအတွက်ရန်ကုန်တကြံမစီဘူးရဲ့လို့ဆိုရှယ်မီဒီယာတွေပေါ်မှာဝေဖန်မှုတချို့ရှိခဲ့ပါတယ်ဒါပေမဲ့ဆိုရှယ်မီဒီယာတွေမှာဝေဖန်ကြသလိုမန်းတပ်ကြီးတွေမစုံပင်မဲ့ရက်ွက်ငယ်လေးတွေနဲ့မြို့နယ်တချို့မှာတော့ရေကစားသူတွေနဲ့စတုဒီသာကြွေးသူတွေစုံစုံလင်လင်ရှိခဲ့ပါတယ်ဒါကြောင့်ဒီနေ့ကတော့စီဝါရေးမန်တပ်ကြီးတွေထက်ပြည်သူအများပါဝင်နိုင်တဲ့မန်တပ်အငယ်လေးတွေကနေရာပို့ယူခဲ့ပါတယ် အဲ့လိုပါပဲမန္တလေးတကြံကလည်းရန်ကုန်တကြံထက်ပိုစီကားတယ်လို့ပြောကြတယ်လို့တကြံကာလအတွင်းမန္တလေးတိုင်းဝန်ကြီးချုပ်ကိုတိုင်ရေကစားတဲ့မြင်ကွင်းသတင်းတပ်ပုံတွေကလည်းပြန့်နှံ့ခဲ့ပါတယ်ဒီအတွက်မန္တလေးနဲ့ရန်ကုန်သုံးသပ်နှိုင်းယှဉ်ချက်တွေပြည့်နေပေမဲ့တကြံတွင်းမှာမန္တတွေကိုစီစစ်တာနဲ့ပတ်သက်လို့မြန်မာသတင်းပညာသိပ္ပံကျောင်းကလေ့ကျင့်တင်ကြားရေးဒါရိုက်တာဦးစိန်ဝင်းကသတင်းစာရီမှာရေးနေတဲ့ရန်ကုန်မန္တလေးတကြံပုံရိပ်နဲ့ပတ်သက်တဲ့သူ့ရဲ့အမြင်ကိုပြောလာပါတယ
်ရန်ကုန်တကြံမှာကတော့ရန်ကုန်ဝန်ကြီးချုပ်ကဒီအချင်းချင်းဖို့တုံ့ကြုံမျိုးတွေကိုအဓိကထားပြီးတော့စဉ်းစားပုံရတယ်။နောက်မန္တလေးတကြံကတော့သူကချီကားအောင်ပေါ့လေ။လို့ရလဲမပြတ်အောင်ဆိုတဲ့ဟာမျိုးကိုတည်ပြီးတော့စဉ်းစားခဲ့ပုံရတယ်။နောက်ပြီးတော့နောက်ခုစလုံးမှာတော့ဒီတန်ကျက်တွေနဲ့ပတ်သက်ပြီးတော့ဖွင့်ပေးဖို့ဆိုတဲ့ဟာ။ဒါပေမဲ့လည်းအစိုးရအနေနဲ့ပေါ့လေစီးပွားတွက်တဲ့ဟာမျိုးကိုတော့အားနည်းတယ်လို့နော်။ကျွန်တော်တို့တွေကရှုထောင့်နေတစ်ခုတည်းကိုပဲတည်ပြီးတော့စင်သာတဲ့အလေးချင်းအဖြစ်တယ်ဟုတ်နော်ဥပမာရခုံဆိုရင်အဲ့ဒါလုံချင်းကြီးနဲ့ဒီကျုံမှုကဒါကောင်းပါလေမကောင်းဘူးတိုးတော်လည်းပဲဒီအပြစ်ပါထားလုံနိုင်မှာပေါ့ကျွန်တော်ပြည့်ရလို့ကြီးတဲ့ခါကျတော့တကြံကရင်းနဲ့ဆိုင်ပြီးကြမှုတွေနေသွားတယ်နောက်ပြီးခိုင်ရန်ဖြစ်ပြီးဥတည်နေတာဒါပဲကောင်းတဲ့အချက်တွေတိုးတက်တဲ့အချက်တွေဒါနဲ့ဒီကနေပြီးတော့ခီးကွားလုပ်ငန်းကိုတက်အောင်လုပ်လို့ရတာတွေရှိတယ်အဲ့ဒါမျိုးကျွန်တော်တို့လုပ်တင်တယ်ဆိုတဲ့ဟာမျိုးပေါ့နော်အခုကတော့ပြည်တွင်းခီးကွားလုပ်ငန်းတွေကိုပဲတည်ပြီးတော့စဉ်းစားရတာမျိုးဖြစ်ပြီးတော့ပြည်ပခီးတယ်လာအောင်ဆိုတဲ့ဟာမျိုးအဲ့ဒါလုပ်တင်တယ်လို့ကျွန်တော်ထင်တာ
နောက်ထပ်တင်ပြချင်တာတစ်ခုကတော့ဒီနှစ်ရန်ကုန်မှာရောမန္တလေးမှာပါစီစီကားကားနဲ့တကြံတန်ကြပ်ထိုးကြတဲ့ကိစ္စပါတကြံတန်ကြပ်ဒီထဲမှာဘဂဒအကြောင်းသားတွေရဲ့တန်ကြပ်အဖွဲ့တွေနဲ့အခြားတန်ကြပ်အဖွဲ့တွေကအစိုးရဘောဝေဖန်တယောကြတဲ့တန်ကြပ်တွေကိုလူပို့ပြီးကြိုက်ကြပါတယ်။တန်ကြပ်ဟာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ပြတာဖြစ်တာကြောင့်ဒီတဲ့ပို့ပြီးရှိတဲ့နယ်လို့ဆိုကြပါတယ်။ Free Thinker အဖွဲ့ကမတ်သိန်းနီဦးကတော့တန်ကြပ်ထိုးတဲ့အကြောင်းအရာတွေပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်။အ
ကြောင်းသားတွေရဲ့တန်ကြပ်တွေကတော့ဒီနေ့ဖြစ်တဲ့လူမှုရေးအခြေအနေတွေ၊နိုင်ငံရေးအခြေအနေတွေ၊တမိုင်းဆိုင်ရာအခြေအနေတွေကိုပို့ပြီးတော့အစိုးရကို highlight လုပ်ပြနိုင်တယ်ပေါ့နော်ဒီနေ့ဖြစ်ကြောင်းလဲနေတဲ့အစိုးရကိုသူတို့ကြိုးစားတယ်လို့ဒီအစိုးရကပို့ပြီးတော့မှဖြစ်ဖြစ်ရောက်ရောက်လုပ်ပြီးစီစဉ်နေခင်နဲ့ပြောညီတဲ့ပြည်ရင်ကြောင်းလဲရေးတွေကိုသူတို့အများစုထောက်ပြထားတာဖြစ်ပါတယ်အထူးသဖြင့်တော့ဒီသမိုင်းဝင်ခံထားရတဲ့စီစဉ်ပေါ့နော်ဘာသူခွင်းတို့ဘာဟိန်းခွင်းတို့ကိစ္စမျိုးသူတို့ထောက်ပြတယ်လို့ပဲထောက်ခွဲစလုံးကတနည်းတနည်းအဲထောက်ပြတာတော့2008ဖွဲ့စည်းပုံရှိတဲ့ဥပဒေဟာဘလို့မှ democratic societies နဲ့မညီဘူးဒါကြောင့်မို့လို့2008ခြေဥပဒေစီရင်ရေးဆိုတာကိုအားလုံးသူထောက်ပြကြပါတယ်ဆိုတော့ဒါကအခြားသောတန်ကျက်အဖွဲ့များနဲ့နှိုင်းရှိပါထားချက်လို့ပြောလို့ရတာပေါ့အခြားတန်ကျက်တွေကတော့ဒီကုန်သေးနှုန်းဆိုင်ရာရည်ရွယ်မှုဆိုင်ရာနောက်ဒီနေ့စဉ်လူမျိုးဘဝဆိုင်ရာတွေကိုပို့ထောက်ပြကြတယ်ပေါ့နော်ဟို IDS သက်ကအစီအမကြီးတာမှစလို့ပေါ့နော်။ကိုယ်သိနှုတ်သိကြီးတာမျိုးတွေကိုသူတို့ထောက်ပြရတယ်။ဒါပေမဲ့သာသာတောင်းသားတွေကတော့ခုနနိုင်ငံရဲ့အသိဉာဏ်ကြောင်းလေးကြီးအတွက်သူတို့ကပို့ပြီးထောက်ပြတာလေးပါထားပါတယ်ရှင့
်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့တကြံအတွင်းဝင်သွားတဲ့မာရူတာမုန်တိုင်းကြောင့်တကြံလေပတ်သူတွေရောတကြံမှာခီးထွက်နေကြသူတွေအတွက်ပါမိုးရေတွေကြားလေပတ်သွားလာကြရတဲ့ကိစ္စပါ။အထူးသဖြင့်ငပလီကမ်းခြေမှာတကြံအပန်းဖြေနေသူတွေကတော့မုံတိုင်းကြောင့်စိုးရိမ်မှုတွေဖြစ်ခဲ့ပါတယ်။မုံတိုင်းနဲ့ပတ်သက်လို့အစိုးရကကယ်ဆယ်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေအလွန်အလောက်လုပ်ခဲ့ပေမဲ့ဒီတက်ပို့ပြီးထိရောက်တဲ့ကြိုတင်အတိပေးမှုနဲ့ကာကွယ်ပေးမှုတွေလုပ်တင်တယ်လို့တချို့ကဝေဖန်ကြပါတယ်။နောက်သတင်းတစ်ခုကတော့တံမရီနှင်းစီသတင်းကြောင်နဲ့ထုတ်ဝေသူရဲ့သားအသက်ခံရတဲ့သတင်းပါ။တကြံအတွင်းဒီလူသတ်မှုဟာလူအများစိတ်ဝင်စားခဲ့ပြီးရန်ကုန်မြို့လုံခြုံရေးအတွက်စိုးရိမ်သူတွေရှိခဲ့တယ်ဆိုတာတင်ပြရင်းဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုနှီးကုန်းချုပ်လိုက်ရပါတယ်ခင်ဗျာ
မိုင်းခိုင်ဦးရေးသားပြီးကိုညံဝေးအောင်တင်ပြထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုအပတ်စဉ်အခုလိုဗုဒ္ဓဘူးညတိုင်းမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတင်ဆက်ပေးမှာကတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံပြည်တွင်းစစ်အုံရှိရတာဟာပြပပယောဂတွေပါဝင်ပတ်သက်နေခဲ့လို့ဖြစ်တယ်ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်အခုလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာရောပြည်ပကဝင်ဆွတ်နိုင်တဲ့အခြေအနေလွတ်ကင်းပါရဲ့လားမြမရေးသုံးသပ်သူတွေဖြစ်ကြတဲ့ဥအောင်သူငိမ်းဥမမောင်ဆိုတို့နဲ့ဥကျော်ဇန်သာဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ပါရှင်
ကျန်စီစာပြီးတော့လုတ်တယ်ဟာသွားကျင်တဲ့လမ်းကြောင်းပုံစံတော့မတူဘူးယူယူအဲ့စီသွားကျင်တဲ့လမ်းကြောင်းကသူတို့ကပြင်းနေအဆင့်လက်မှတ်ထိုးမယ်နဲ့ပြည်အောင်စုအဆင့်လက်မှတ်ထိုးမယ်တတိယပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးလွတ်တော်အဆင့်ဆုံးပြမယ်နော်အဲ့ဒါပြီးလို့ရှိရင်သူကနိုင်ငံဆွေးနွေးဆက်သွားမယ်ဆိုတော့ဒီပြစ်ခတ်ရဆိုင်ပြီးနိုင်ငံဆွေးနွေးသွားမယ်ကျန်တဲ့ဘာကန့် ာဒီလိုကိုလဲမှုဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကောင်သူကြီးရောဘယ်လိုမြင်ပါလဲဒီကိုလဲမှုတစ်ခုကို
ဟုတ်ကဲ့ခုနပြောသလိုဆိုလို့ရှိရင်အုပ်စုက3စုလောက်ကွဲသလိုတောင်ဖြစ်တယ်လို့ထင်ပါတယ် NCE လက်မှတ်ရေးထိုးဖို့ကဆွေးနွေးခဲ့တဲ့ NCCT ဆိုတဲ့အဖွဲ့မှာ16ဖွဲ့ပါပါတယ်တဝက်လောက်ကပဲ10ဖွဲ့ကလက်မှတ်ထိုးတယ်10ဖွဲ့ကလက်မှတ်မထိုးဘူးပေါ့နော်ဆိုအဲ့ဒီနေသားမှာ signatory non signatory ပေါ့လက်မှတ်ထိုးတဲ့သူနဲ့လက်မှတ်မထိုးတဲ့သူကြားတဲ့ဘာခေါ်မလဲသွေးခွဲအုပ်ချုပ်ရေးပုံစံများဖြစ်လာသလားပေါ့နော်ဒါမျိုးလည်းစိုးရိမ်မှုရှိပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ UWS ရဲ့ပါဝင်ပေါ့မြောက်ပိုင်းမှာငကူတွေကလည်းဒီကျွန်တော်တို့16ဖွဲ့ဆွေးနွေးရဲမပါတဲ့ဟို NRD ရဲ့အုပ်စုတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီဘူးရပြောမယ်ဆိုရင်တော့ကျွန်တော်မြင်တာ3ဖွဲ့လောက်တောင်ကွဲသလားလို့အနေထားဖြစ်သွားတယ်ထင်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီလို3ဘွဲ့ကွဲနေရဆိုရင်အခုမကြခင်ကျင်းပလာမယ်လို့စီစဉ်နေရတဲ့ဒုတိယအကြိမ်မြောက်21ရာစုပင်လုံးအဲ့ဒီအစီအွေကရောဘယ်လောက်ထိဖြောင်းဖြောင်းတန်တန်ဖြစ်လာနိုင်ပါလဲကောင်သူရဲ့နဲ့ဆက်သွင်းသက်ပါအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီဒုတိယဆွေးနွေးပွဲပေါ့နော်ခုနကဒီအစိုးရဘက်ကဘယ်လိုဗျူဟာမျိုးနဲ့ဟိုသွားကျင်တယ်လဲဆိုတော့ခါနဲ့ပတ်သက်လို့ကျွန်တော်တို့သိချရှင်းရှင်းလင်းလင်းမရှိဘူးလားအဲ့တော့ကျွန်တော်တို့သိရသလောက်ပုံစံကဒီတလောမှာဟိုခကြီးတွေထွက်တဲ့ခါကျတော့ဒီမှာဆိုင်းဘုတ်တွေခြောက်နှားတာတွေ့ပါတယ်ပြည်နယ်လိုက်အမျိုးသားအချင်းဆွေးနွေးပွဲတို့အကြောင်းအရာလိုက်အမျိုးသားချင်းဆွေးနွေးပွဲကိုကြိုဆိုပါကြီးစသဖြင့်ပေါ့ဒီဆိုင်းဘုတ်တွေပေါ့နော်ဆိုလိုတာကကျွန်တော်ကိုယ်တိုင်တော့ဒီငိမ့်ရေးလုပ်ငန်းစဉ်နဲ့စိတ်ပြီးဝေးတဲ့သူမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကြည့်တော့ဒီဆိုင်းဘုတ်တွေကတာမန်ပြည်သူလူထုတယောက်အတွက်ကဒါအသေးပင်ရှိတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တာဟိုငိမ့်ရေးလုပ်ငန်းစဉ်ကသွားတာတော့သွားနေတယ်ဒါပေမဲ့တနိုင်ငံလုံးသွားချုံတဲ့အနေထားလည်းမဟုတ်ဘူးအခုလို့ဆွေးနွေးပွဲတွေကရောတကယ်ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့လက်ငင်းပြဿနာတွေကိုဆွေးနွေးနေကြတာလားပေါ့ဟိုအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်အနေနဲ့တော့တော်တော်မရှင်းမလင်းဖြစ်လာတယ်လို့ထင်ပါတယ်အဲ့တော့ဒါမဲ့21ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းဆောင်ပြီးတော့ချုပ်လိုက်ရင်နောက်ရှိ့အနာဂတ်ကိုဆက်ဖယ်သွားနိုင်တဲ့ရလဒ်တွေထွက်လာမှာလားဒါမှမဟုတ်လို့ရှိရင်တပိုင်းတစားနဲ့ဟိုမပြီးသေးတဲ့ရလဒ်တွေပဲဖြစ်မလားပေါ့နော်ဆိုတော့ဒါတွေကမေးခွန်းထုတ်ချင်ရှိပါတယ်
ဟုတ်ကဲ့သူနိုင်ငံကောင်းဆောင်တွေအကြီးအကဲတွေဒေါအောင်ဆန်းစုကြည်တို့သမရတို့အကောက်ဝေးဦးစီးချုပ်တို့ကတော့ဒီ2019မှာညီညာရေးရအောင်ဘယ်လိုကြိုးစားဆောင်ရွက်မယ်ဘာညာဆွေးတော့အချက်လက်တော့မပါဘူးပေါ့ဗျာစကားလုံးအဖြစ်နဲ့တော့ပြောနေကြတာတွေ့ရပါတယ်ဘလောက်များအလားအလာရှိနေပါသလဲဥပမာဆိုဆက်ပြောပါခင်ဗျာ
ပြဿနာကျွန်တော်တို့ပထမအကြိမ်ညီလာခံတော့ကျွန်တော်တို့ကအားလုံးကကြိုးစားပါတယ်ကြိုးစားရဲဆိုတာဒီညီညာရေးညီလာခံဆွေးနွေးပွဲမှာအားလုံးပါဝင်ရေးကိုဥတည်မယ်ရည်ရောင်ပေါ့လက္ခဏာတွေ့လို့ကျွန်တော်တို့ကကြိုးစားတယ်။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ပထမအကြိမ်ညီလာခံပြည်ပမှာအလုံးပောင်းဝင်ကိုလက်တွေ့အခုတက်တီမလုံနိုင်ဘူး။တက်တီမလုံနိုင်ဘူးဆိုလို့ရှိရင်တနင်္ဂနွေလုံးပြစ်ခတ်ရစေရဖြစ်လာမှာမဟုတ်သေးဘူး။အဲ့ဒါအပြင်ညီညာရေးညီလာခံမှာလည်းဒီလက်တကိုင်ပြစ်ခတ်မှာပါနေတဲ့အဖွဲ့အလုံးရောနောက်တန်းသားနိုင်ငံရေးပါတီရောပါနိုင်မှာမဟုတ်သေးဘူးဆိုရင်ကျွန်တော်ကရလက်ကောင်မရနိုင်ဘူး။အလုံးမပောင်းဝင်မဲ့ပြဿနာမဖြေရှင်းနိုင်ဘူး။အဲ့တော့အလုံးပောင်းဝင်ကိုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကစဉ်းစားတဲ့နေ။ဒါကြောင့်မလို့ဒီတနစ်တာအတွင်းမှာဖြစ်ခဲ့တဲ့ NCA နဲ့ပတ်သက်တဲ့ကောင်းတာဆိုးတာပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြန် review လုပ်တဲ့နေလို့ကျွန်တော်တို့မြင်ပါတယ်
။အဲ့အခုဒုတိယအကြိမ်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးဟောအလုံးပောင်းဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုမဖြစ်လာနိုင်ဘူးလားခင်ဗျာဒီဆွေးနွေးပွဲဟာ
။လောလောဆယ်တော့ခဲနေလောလောဆယ်ခဲနေဆိုတာတိNCA ထုတ်ပြီးတာအဖွဲ့တွေမှာတော့အမျိုးသားချင်းဆွေးနွေးပွဲမလုပ်ရသေးဘူးကြာဒီ NCA လက်မှတ်ထိုးတာ AABD တခိုင်မှာအမျိုးသားချင်းဆွေးနွေးခွင့်ကိုလည်းခွင့်ပြုတယ်ဒါ ASEAN ဆက်ကတော့ခွင့်ပြုတဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဒါနှိမ့်နိုင်နေလို့မလုပ်ရသေးဘူးเนาะအဲ့လိုအနေထားရှိတယ်နောက်ပြီးတော့ကြံတဲ့အဖွဲ့တွေကတော့ဆယ်ဒီအမျိုးသားချင်းဆွေးနွေးပွဲကိုပြောနေနိုင်ငံရေးဆွေးနွေးပွဲပေါင်းဝင်ပြန်အောင်ကန့်သတ်ရှိတယ်အဲပြီးခဲ့တဲ့ကြံရသားကိုကျေးလက်လူငယ်နေမှာအဲ့ဒေါန်ဆန်းစုကြီးပြောသွားတာတစ်ခုရှိပါတယ်ဘာလဲဆိုတော့လမ်းမှာမထူထားသေးတဲ့အဖွဲ့တွေလည်းသူ့စစ်နဲ့သူပေါင်းဝင်ရအောင်သူဖိတ်ခေါ်မယ်လို့ဆိုတယ်။ဒါမဲ့ဟိုဘက်ကလည်းကိုယ်စလဲနေနဲ့မတည့်ရင်မတည့်ဘူး။နားထောင်ဦးတသက်ကတော့မတည့်နိုင်ဘူးလို့ညင်းထားတဲ့အခါမှာတော့အကန့်အသတ်ရှိတယ်။အဲ့တော့အားလုံးမပါဝင်သေးရင်တော့တနင်္ဂနွေလုံးပြစ်ခတ်ရစေရေးနဲ့အလားအလာမှာတော့ကောင်းလာလိမ့်မယ်ဆိုတာကျွန်တော်မျှော်လင့်လို့ရမှာမဟုတ်ဘူးခင်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ပြပပယောဂါဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကပြည်တွင်းစစ်ဖြစ်လာခဲ့ပြီးတော့ကလတရှိဖြစ်ရတဲ့အကြောင်းရင်းဟာ တီဘပ်ယောဂါတွေပါဝင်နေလို့ဖြစ်တယ်ဆိုရလည်းပဲနှစ်ပေါင်းများစွာသုံးသပ်သူတွေကပြောခဲ့ကြပါတယ်အခုအခါမှာလည်းပဲအကြမ်းမြင်ကျွန်တော်စောစောပြောခဲ့သလိုဒီ GWSC ကဥဆောင်ပြီးတင်တယ်ဆိုတော့ line နဲ့ MCA line ဆိုတာတွေ့ရပါတယ် GWSC နောက်မှာတရုတ်ရှိနေတဲ့အဲ့ဒီအတွက်ကြောင့်တရုတ်ကဝင်ရောက်ချဲလင်းနေတဲ့သဘောဖြစ်တယ်ဆိုပြီးတော့လည်းတွေ့ရပါတယ်အဲ့ဒီကြောင့်ကွန်သူညင်းပဲလို့ပြောလို့ပါလေကွန်သူညင်းရောအဲ့လိုမြင်မိပါလားခင်ဗျာ
ဟုတ်ကဲ့ဟိုအစောပိုင်းနဲ့ပါတော့ဒီတရုတ်ပြည်ရဲ့ဟိုဝင်ရောက်ဆက်ဖက်မှုရှိရဆိုတဲ့ဟာမျိုးဒါကိုသုံးသပ်ကြတာလည်းရှိပါတယ်ကျွန်တော်မြင်တာကတော့ကျွန်တော်တို့အဓိကဒီကိုယ့်ပြည်ရင်းထဲမှာဟိုအမြင်ရှိလို့ရင်းအောင်လဲဆိုတာမျိုးပေါ့နော်ဒီပါဆက်ဖက်မှုဆိုတာလည်းဒါတွေကြောင့်ဖြစ်လာတာဆိုတာမျိုးကျွန်တော်ကမြင်ပါတယ်အဲ့တော့နောက်တစ်ခုကကျတော့တခါတလေကျတော့ငင်းငန်းရေးကိစ္စကကျွန်တော်တို့ကိုယ်တိုင်ပေါ့နော်ကျွန်တော်တို့ပြည်ရင်းမှာပဲဆောင်ရွက်လို့မပြီးဘူးဆိုလို့ရှိရင်နောက်ပိတ်ဆုံးကျတော့နိုင်ငံတကာဘက်ကငွေကြေးကူညီတို့အကြံဉာဏ်ကူညီစသဖြင့်ဟိုဒါတွေယူလာရတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဟိုခုနပြောတဲ့ဟိုပြည်ပကနေလို့ဆွဖက်မှုပေါ့နော်ဒါကျွန်တော်ထင်တယ်တော့ဒစိတ်တစ်ပိုင်းပဲမှန်မယ်လို့ထင်ပါတယ
်နောက်တစ်ခုတစ်ဆက်ထဲမေးချင်ပါတယ်တရုတ်က GWS နောက်မှာဆွဖက်တယ်လို့ပဲဒီဘက်ကအပိုင်းမှာလည်းပဲအနောက်နိုင်ငံတွေအမေရိကန်အပါဝင်အကူအညီပေးထားတာတွေ့ရပါတယ်ဆိုတော့တနည်းအားဖြင့်တစ်ဖက်က American EU ရောပါဝင်တဲ့ဘက်နဲ့ဟိုဘက်ကတရုတ်ပါတဲ့ဘက်ဒီငင်းငန်းကိစ္စမှာလည်းပဲအပြန်အလှန်ဖြစ်နေတာတွေ့ရပါတယ်ကွန်သူင်းနဲ့ဆက်ပြောပါဦး
ဟိုဒီအနောက်နိုင်ငံဘက်ကကူရယ်ဆိုတာအခု JPF လို့ခေါ်တဲ့ဒီ Joint Peace Fund ပေါ့ဗျာဒီနိုင်ငံတကာကစုဖွဲ့ထားတဲ့ဟိုရမုံကြီးရှိပါတယ်ဆိုတော့အဲ့ဒါကလည်းသူတို့အခုဒီပေးရင်နိုင်ပေးလို့ရတာမဟုတ်ပဲတဲ့အခုအစိုးရသမ္မတရုံးပေါ့ဆိုတော့ဒီရဲ့ခွင့်ပြုချက်တွေယူရတာတွေရှိပါတယ်အဲ့တော့တစ်ဖက်မှာကျတော့လည်းခုနပြောတဲ့တရုတ်ပြည်ဘက်ကအကူအညီတွေလည်းရှိပါတယ်နောက်အကူအညီရစုကကျွန်တော်တို့တွေ့လာတော့လူသားချင်းစာနာမှုအကူအညီပါတယ်နောက်တစ်ခါဒီပညာပိုင်းပေါ့နော်ဒီဆွေးနွေးပွဲတွေကိုဘယ်လိုအောင်မြောက်မှာပြူဟာဆွဲကြမလဲဆိုတာမျိုးလုပ်ကြပါတယ်ကျတော့ဒါရီယာဟိုပြောမယ်ဆိုရင်တော့ဒီအဖွဲ့တွေကိုလက်နဲ့အင်းတောင့်တင်းလာအောင်ဒီအဖွဲ့တွေကိုစစ်ဘာခေါ်မလဲတိုက်ပွဲဖြစ်လာအောင်ဆိုတော့သဘောမျိုးတက်ဆိုင်ကြံတဲ့ဘက်ကပြည်လေအောင်ပတ်မှုမှုမျိုးကပုံများတယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒီဘက်အကူအညီတွေပေးနေတာကိုအောင်သူငင်းကတော့စာနာမှုအထောက်ပံ့တွေလို့စုံစမ်းတဲ့နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့စန္ဒရှိတယ်လို့ကျွန်တော်မပြောနိုင်ဘူးလားခင်ဗျာကောမဆို
အဲအဲ့ဒါကတော့သဘောယိုးနဲ့ကူလာလို့လည်းပြောလို့ရပါတယ်နိုင်ငံရေးဥစ္စာဆွာမှုကျင်တယ်လို့ကူရင်လည်းပြောလို့ရတယ်ဒီအခုချိန်ကတော့ကဘာကြီးကရွာကြီးဖြစ်နေတော့အကုန်လုံးပတ်သက်ဆက်နွယ်မှုကတော့ရှိနေမှာပဲခင်ဗျအဓိကတော့ကကိုအောင်သူငင်းပြောတဲ့အထက်မှာပါတယ်အမြင်ရှိလို့ရေမှာဖြစ်တဲ့ကြောင့်ဒီအမြင်ကိုဘလို့ဖျောက်မယ်ဆိုတော့ကိုကပိုရေးကြီးရဲ့ဗျနော်လောလောဆယ်မှာငင်းငင်းဆွေးနွေးပွဲမှာအောက်ကပါဝင်နိုင်သေးတာဘာအချက်ကြောင့်လဲဆိုတာပဲကျွန်တော်တို့ကရေးကြီးရဲ့နိုင်ငံတကာကတော့သူအကျိုးစီးပွားပေါ်မှာအမေရိကန်ပဲဖြစ်ဖြစ်အနောက်အစုပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်သူအကျိုးစီးပွားအခြေခံပေါ်မှာပါဝင်ပတ်သက်မှုကတော့ရှိနေမှာပဲဘလို့ပါဝင်ပတ်သက်မှုရှိနေနေကိုကကိုကံအားကောင်းမှုလိုတာအချက်ကိုပြဿနာကိုရှင်းနိုင်မှုလိုတာအဓိကချက်လို့ကျွန်တော်မြင်ပါတယ
်အညီစီးလို့ရင်းအောင်လဲဆိုတော့တကယ်တမ်းနှစ်ဖက်အပြိုင်ဆိုင်ဖြစ်လာကြရင်ဒီကနေ့ကမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရေးအရေးပါမှုကလည်းပူစီနှန်းရောက်လာလို့ထင်ပါတယ်အစ်တော်အချမ်းမှာအမေရိကန်ကိုထော်လကန်လန်းလုတဲ့ဖိလစ်ပိုင်လိုနိုင်ငံမျိုးတွေလည်းရှိလာတယ်ဆိုတော့ဒီဘက်ကိုသူတို့ကလည်းပူဝင်ရင်ကြမှာပဲတရုတ်ကလည်းထွန်းနီလောင်သူတို့ကစဉ်းစားလာမယ်ဆိုတော့ဒီအန်ဒီရဲ့ကိုတောင်ဝန်ရှိတဲ့ပုဂ္ဂိုလ်တွေကမတွေးမိရလို့လားကျွန်တော်စဉ်းစားမိတာဒီလိုဖြစ်လာရင်ရင်းအောင်လာမယ်ဒီပြပပြောရတွေပါလာရင်ဖြစ်ရှင်းရပူခက်မယ်ဆိုတော့ဒီပုဂ္ဂိုလ်တွေမစဉ်းစားမိဘူးလားကောင်းသူငင်
းဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့နော်အမြင်မှာကျတော့ဒီဥမာတမတော်ဘက်ကကျတော့လေသူ့ရဲ့ဘာခေါ်မလဲဟိုလုံခြုံရေးအတွက်ပေါ့နော်ကာကွယ်ရေးအတွက်သူတို့ရဲ့ဟိုစဉ်းစားရတဲ့ view အမျိုးရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကငင်းငန်းရေးဆွေးနွေးပွဲမှာကျတော့သူတို့ကအဓိကအပြင်အချက်6ချက်ကိုပဲဟိုစုပ်ကိုင်နေတယ်ပေါ့နော်ကြောင်းလေပြင်လေမရှိဘူးလို့တော့ကျွန်တော်မြင်တယ်ခင်ဗျဆိုတော့တစ်ဖက်မှာကျတော့လည်းအခုလက်ရှိအစိုးရရဲ့ငင်းငန်းရေးကော်မရှင်ပေါ့ငင်းငန်းရေးကော်မရှင်ကျတော့သူ့ရဲ့ဟိုဒီအခုဖော်ဆောင်နေတဲ့မဟာဗျူဟာကဘာလဲပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုချိန်ကြီးကျွန်တော်မြင်တာအလုပ်ဖြစ်သလားမဖြစ်သလားပေါ့နော်ဆိုတော့အဲ့ဒါပတ်သက်လို့ခုနဥပမာဆွေးနွေးသလိုပဲပြန်ပြီးတော့ဟိုသုံးသပ်ရမယ့်အချိန်ဖြစ်နေပြီလို့ဆိုကျွန်တော်ထင်
အဲ့တော့ကိုမောင်စိုးသဘောထားပြောပါအောင်ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြပပယောဂါတွေရှိနေဆိုရဲအန်ဒီကိုဦးစားမပေးဘဲနဲ့အချင်းချင်းညီညွတ်အောင်မလုပ်နိုင်ကြဘူးလို့ထင်ပါလေခင်ဗျာ
ကျွန်တော်မြင်တော့ပထမတစ်ချက်ကဒီအနှစ်80ကျော်ကြာတဲ့ပြည်ရင်းစစ်ကဲတစ်ဖက်နဲ့တစ်ဖက်နဲ့နာကြီးမုန်းပြီးမှုကကြီးရလဲပါတယ်ဗျနောက်တစ်ခုကလောလောဆယ်2017နောက်ပိုင်းစစ်ပွဲတွေပြင်းထန်ပြီးတော့အကြဆုံးများတဲ့ကိစ္စတွေမှာဖြေလျော့မှုမလုံနိုင်တာလည်းပါတယ်အဲ့မှာပိုးပြီးယုံကြည်မှုကင်းမဲ့သွားတဲ့ခါပိုးတင်းမာနေတာလည်းပါပါတယ်ကျွန်တော်ကမြင်ရတော့ဗျာစိုးရနဲ့တက်မလို့နေနဲ့အပြစ်ခက်ရဆဲကျင်ညာပြီးတော့ငင်းငင်းဆွနေပဲခေါ်လိုက်စေချင်တာပါပဲအဲ့ဒါဆိုရင်ပြဿနာကတော်တော်များများပြေလည်သွားနိုင်တယ်လို့ယူဆတယ်အ
အဲ့လိုမရက်ပဲနဲ့တိုက်နေလို့ရှိရင်ကျွန်တော်ကပြဿနာမပြေလည်ဘူးဗျ။ယုံကြည်မှုကပို့ဖို့တောင်းကြမှာတန်လျာပို့ဖို့များလာတယ်။အစိုးရနဲ့တမန်တော်ကနေတစ်ဖက်သက်အပြစ်ခတ်ရစေကြီးညာကြီးငင်းခေါ်တာဘုံညွန်းလက်ထက်ကလည်းကျွန်တော်ထင်တယ်နှစ်ကျင်လောက်လုခဲ့ဘူးတဲ့ထင်ပါတယ
်။ဟုတ်ကောင်းသူကြီးကဘယ်လိုသဘောဘယ်လိုလုခြင်းဖြင့်ညဉ့်ညာရေးဖြစ်စဉ်ရှေ့ကိုထိုးဖောက်သွားနိုင်မလို့ထင်ပါလဲ
။ကျွန်တော်မြင်လာတော့ formal လို့ခေါ်တဲ့ဒီတရားဝင်ဆွေးနွေးပွဲရဲ့ဆာရင်ဟိုတရားဝင်မဟုတ်တဲ့ကျွန်တော်တို့အပြာနာစကားပြောတာဆိုတာသွားတာလာတာပေါ့ဆိုတော့ဒါမျိုးတွေကပိုရှိဖို့လိုတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ခုကကျတော့ဒီငင်းညာရေးလုပ်ငန်းစဉ်ရဲ့အပြင်ဘက်မှာလည်းအစိုးရကလုပ်နိုင်တဲ့လုပ်ငန်းတွေရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်တော့တချို့နိုင်ငံမှာခေါ်ပါတယ်ဟို ethnic equality strategy ပေါ့တိုင်းရင်းသားတွေကြားထဲမှာဓာတ်လူညီညာရေးအတွက်ဟိုဘာခေါ်မလဲမဟာဗျူဟာဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒါမျိုးကြတော့ကျွန်တော်ထင်တယ်အခုလက်ရှိကျွန်တော်တို့တိုင်းရင်းသားရေးရာဝန်ကြီးအဖြစ်ခံလာတော့ဒီဝန်ကြီးဌာနကနေပြီးတော့ဒီလိုကိစ္စမျိုးတွေလုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒါတွေကတပြိုင်တည်းထဲလုပ်ရမယ့်ကိစ္စလို့ထင်ပါတယ
်ဦးကျော်စန်းသာရဲ့မြမရေးတုံသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်ဗုဒ္ဓဖူးညနဲ့ကြာသာပတေးမနက်ခင်းနေမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကိုရန်နိုင်စီစဉ်တင်ဆက်တဲ့အားကစားခန္ဓာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်
ပါပါဗျာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ Manchester United က Chelsea ကို Old Trafford မှာ2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ် American, Canada, Mexico နိုင်ငံ၃နိုင်ငံက2026ကမ္ဘာဖလားကိုပူးတွဲအင်ရှင်ဖြစ်နေကျင်းပသွားခြင်းလေလို့ပြောလိုက်ပါတယ်2018ကမ္ဘာဖလားကျင်းပမဲ့ရုရှားနိုင်ငံ St. Petersburg မှာတော့လုံခြုံရေးအတွက်လက်ရှိပြင်ဆင်မှုတွေကိုစတင်လိုက်ပြီးဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုဂိုးတော့မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ညာပရီးမီးယားလိဂ်ကိုတော့မှာ Manchester United နဲ့ဇယားထိတ်က Chelsea တို့ထိတ်တိုက်တွေ့ကြပါတယ်ဒီဘက်မှာ Chelsea ကလူစုံပါခဲ့ပေမဲ့ Man U ကတော့အားထားရတဲ့တိုက်စစ်မှု Ibrahimovic ပွဲပန်းနေလို့သူ့နေရာမှာ England တိုက်စစ်မှု Rashford ကတိုက်စစ်ကိုဦးဆောင်ခဲ့ပါတယ်ပွဲအစ9မိနစ်မှာ Herrera ကကွင်းလယ်ကနေဆင်ပေးတာကို Rashford ကန်သွင်းခဲ့လို့ Man U အဖွင့်ကိုရခဲ့ပြီးတော့ဒုတိယပိုင်းအစမှာ Herrera ကနောက်တစ်ဂိုးသွင်းလို့နောက်ဆုံးမှာ Man U က2ဂိုးဂိုးမရှိနဲ့အနိုင်ရပါတယ်Man U နီးပြမော်ရီညိုကတော့ဒီပွဲနိုင်လိုက်လို့အယံဝမ်းသာတယ်လို့ပြောပါတယ
် But today I think was special performance because it's also a special opponent
ဒီနေ့ကျွန်တော်တို့ကောင်းကောင်းခြေစွမ်းပြနိုင်ခဲ့တယ်လို့ထင်တယ်ပြန်ဘက်ကလည်းဇယားထိတ်ကအသင်းပါကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့သူတို့ဒုက္ခပေးနိုင်ခဲ့ပါတယ်သူတို့ဘောလုံးရတဲ့အချိန်မှာကောင်းကောင်းထိန်းချုပ်နိုင်ခဲ့သလိုဘောလုံးပြန်ရတဲ့အချိန်မှာလည်းသူတို့ဒုက္ခပေးနိုင်ခဲ့ပါတယ်ကျွန်တော်တို့ကအခြေဆက်မိပြီးကောင်းကောင်းကစားနိုင်လို့အယံပျော်ပါတယ်
ဒါပြင်မန်ယူကစားသမား Herrera နဲ့ Damian တို့ကိုလည်း Mourinho ကချီးကျူးလိုက်ပါတယ်။ Chelsea နည်းပြကောင်တီကတော့ဒီဘက်မှာ Man U အသင်းနိုင်တဲ့တယ်လို့ပြောလိုက်ပါတယ
်။ Yeah, I think we didn't play a good game.
ဒီပွဲမှာကျွန်တော်တို့ခြေစွမ်းမပြနိုင်ပဲ Man U အသင်းနိုင်တဲ့ပါတယ်။ Man U အသင်းကဒီပွဲမှာပိုပြီးတော့နိုင်ကျင်တဲ့စိတ်ရှိပါတယ်
။ဒီပွဲမှာထူးခြားတာတစ်ခုကတော့ Chelsea အသင်းဟာ Man U ဂိုးပေါက်ကိုတစ်ကြိမ်မှမချိမ်းချောင်နိုင်ခဲ့တာဖြစ်ပါတယ်။ Man U ကဒီပွဲနိုင်လိုက်တဲ့အတွက်အမှတ်60နဲ့အဆင့်5နေရာမှာရှိနေပြီးတော့ Chelsea ကတော့55မှတ်နဲ့ဇယားထိတ်မှာဆက်လက်ဦးဆောင်နေပြီးဒုတိယနေရာက Spurs နဲ့၄မှတ်အကွာမှာရှိနေပါတယ်ခင်ဗျာ2026ကမ္ဘာဖလားကို American, Canada နဲ့ Mexico နိုင်ငံ၃နိုင်ငံတွဲပြီးတော့ Asian အဖြစ်လက်ခံကျင်းပသွားခြင်းလို့ကြေညာလိုက်ပါတယ် American ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sunil Gulati က၃နိုင်ငံပူးတွဲ Asian ဖြစ်ခွင့်ရဖို့နဲ့ပွဲစဉ်အရေးအတွက်ခွဲဝေမှုတွေနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် General parameters of that bid for a World Cup of 80 games
အင်ရှင်ဖြစ်ဖို့အတွက်ကျွန်တော်တို့အတူကြိုးပမ်းကြရမှာပါ။ပြိုင်ပွဲနဲ့ပတ်သက်ပြီးရေဘူးရသတ်မှတ်ထားတာကတော့ကမ္ဘာဖလားပွဲစဉ်80ထဲက60ကိုအမေရိကန်မှာကျင်းပဖို့စီစဉ်ထားပြီးကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာတော့10ပွဲစီကစားသွားဖို့ပါ။ဒါနဲ့ပတ်သက်ပြီးနောက်ဆုံးဆုံးဖြတ်ချက်ကတော့ FIFA အပေါ်မှာမူတည်ပြီးဒါကတော့ကျွန်တော်တို့ဘက်ကအဆိုပြုချက်နဲ့သဘောတူညီချက်ပါ
။ဒါဟာကမ္ဘာဖလားပြိုင်ပွဲကိုပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံ3ခုကပူးတွဲပြီးတော့အင်ရှင်ဖြစ်ဖို့ကြိုးပမ်းကြတာဖြစ်ပါတယ်2000ခုနှစ်တုန်းကတော့အာရှကတောင်ကိုရီးယားနဲ့ဂျပန်နိုင်ငံနဲ့နိုင်ငံတို့ကကမ္ဘာဖလားပူးတွဲအင်ရှင်ဖြစ်တဲ့ကျင်းပကြတယ်ဗျာ။ဘာသာနဲ့စိန့်ပီတာစဘတ်မြို့ကတော့2018ကမ္ဘာဖလားအတွက်ချိုးတင်ပြင်ဆင်မှုတွေလုပ်နေပါပြီ။စိန့်ပီတာစဘတ်မြို့ကဘောလုံးငယ်မှာရေးပေါ်ကဲဆယ်ရေးအဖွဲ့တွေနဲ့ရဲတပ်ဖွဲ့တွေကပြီးခဲ့တဲ့ဧပြီလ12ရက်နေ့ကပြိုင်ပွဲအတွက်အစမ်းလေ့ကျင့်ခဲ့ကြပါတယ်။လေဂျင်မိုးအတွက်ခေါ်ရတဲ့စေနာဝန်ထမ်းတွေကအရေးပေါ်အခြေအနေတစ်ခုကိုဖန်တီးပြီးတော့ပွဲကြီးစဉ်မှာမိငိမ့်သက်တာစိုးသွမ်းတောင်းကျမ်းတဲ့ပြိဿတွေကိုထိန်းသိမ်းတာနဲ့ဒဏ်ရာရတဲ့သူတွေကိုကူညီတာစတဲ့လေဂျင်မိုးတွေကိုလှုပ်ခဲ့ကြပါတယ်။
လာမယ့်2019 FIFA ကမ္ဘာတိုက်ကြီးများဖလားအုပ်စုပွဲစဉ်တချို့နဲ့နောက်ဆုံး final ကိုဒီဇန်နဲ့စိန့်ပီတာစဘာကွင်းမှာကစားမှာဖြစ်သလိုလာမယ့်2018ကမ္ဘာဖလားကြိုင်လည်း semi final ပွဲတစ်ပွဲအပါအဝင်တခြားပွဲစဉ်6ပွဲကိုဒီမှာကစားဖို့ရှိပါတယ်။ဒီကွင်းမှာကြီးနိုင်တဲ့ပရိသတ်အရေအတွက်ကတော့စုစုပေါင်း68,000ရှိပါတယ်ခင်ဗျာ။ရဇောနိုင်ငံကကမ္ဘာကျော်ဘောလုံးသမားရိုနယ်ဒီညိုကအီတလီနဲ့ AC မီလန်နောက်တန်းလူပေါလိုမာလ်ဒီနီဟာသူချုပ်မှုသူများနောက်တန်းလူတွေထဲမှာအကောင်းဆုံးနောက်တန်းလူပြောလိုက်ပါတယ်။သူကစားခဲ့တဲ့သက်တမ်းတစ်လျှောက်အရန်ကောင်းတဲ့နောက်တန်းတွေအတော်များများကိုတွေ့ပြီးပေမဲ့မာလ်ဒီနီကတော့အကောင်းဆုံးနဲ့အခက်ခဲဆုံးနောက်တန်းဖြစ်တယ်လို့ Champions League ဖလားကိုဗီယက်နမ်နိုင်ငံမှာလှည့်လည်ပြသနေတော့ UEFA.com ကိုပြောခဲ့တာပါ။သူ့ရဲ့အကောင်းဆုံးကိုကဘယ်ကိုဖြစ်မလဲဆိုတဲ့အပေါ်မှာ2005ခုနှစ်တုန်းက Stamford Bridge မှာChelsea ကို area ထိပ်ကနေသွင်းခဲ့တဲ့ဂိုးကိုသူကရွေးပါတယ်။သူကြိုက်တဲ့ဂိုးတွေအတော်များများရှိမယ်။ဒီဂိုးကတော့ထူးခြားတယ်လို့သူကပြောသွားပါတယ်ခင်ဗျာ။ဒါပေမဲ့သူဆွဲမှုကျုပ်တော်ပုံတွေဖြစ်ခဲ့တဲ့ရုရှားအကစားသမားတွေရဲ့အခြေအနေတွေဟာတိုးတက်မှုမရှိဘူးလို့နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကပြောလိုက်ပါတယ်။ရုရှားပြည်ခုံပြည်အကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲတွေမှာပြန်ပြီးတော့ပါလာနိုင်ဖို့အတွက်သတ်မှတ်ထားတဲ့ရထားချက်တွေပြည့်မီခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်ပြက်မိတယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကကျင်းပခဲ့တဲ့209ချိန်မြောက် IAAF ကောင်စီအစည်းအဝေးမှာကိုကပြောပါတယ
် I'm frustrated on behalf of the athletes more progress should have been made it's always been our ambition
ကစားသမားတွေကိုစားကျွန်တော်စိတ်ပြက်မိပါတယ်အခုတည်းပို့ပြီးတော့တိုးတက်မှုရှိခဲ့တယ်မှာလေကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲမှာပြန်ပါလာနိုင်မှုကကျွန်တော်တို့ရဲ့အမြဲတမ်းရည်မှန်းချက်ပါဒါပေမဲ့မကောင်းတဲ့စနစ်စိုးရွားကနေမဟုတ်ဘဲနဲ့တန်ရှင်းမြတ်တာဖို့တော့လိုပါတယ်ဒါကြောင့်အခုတက်ပို့ပြီးတော့တိုးတက်မှုရှိမလားတဲ့ပေါ်မှာတော့သူတို့အတွက်ကျွန်တော်စိတ်ပျက်မိပါတယ်
။2019ခုနှစ်ကမ္ဘာပြေးခုံပြေးပြိုင်ပွဲကိုတော့လာမယ့် August 4ရက်နေ့ကနေ23ရက်နေ့ထိဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီပြိုင်ပွဲဟာလက်ရှိကမ္ဘာအမြန်ဆုံးလူသားယူဆိန်ဘိုအတွက်တော့နောက်ဆုံးပြိုင်ပွဲလည်းဖြစ်ပြီးတော့ဒီပြိုင်ပွဲပြီးရင်သူဟာပြေးခုံပြေးပြိုင်ပွဲတွေကနေအနားယူရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းလိုမီတာ24 40 49နဲ့50တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်
နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာတွေကိုမြောက်ကိုရီးယားကအန်တုနေတဲ့ပေါ်သီးမခံနိုင်ငံပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကခက်ချညံတုံ့ပြန်မဲ့သဘောထားတွေဇက်တိုက်ဆိုသလိုပြောဆိုလာနေပါတယ်ဂျပန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်ကလည်းအမေရိကန်ရဲ့ပေါ်မှာစင်ခေါ်တဲ့ဘသူကိုမဆိုအနံ့ယူချေမုန်းတာမှာဖြစ်တယ်လို့တမယိုးရပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အသုံးပြုတက်ခိုက်မှုတွေကိုအင်အားအလုံးရင်းနဲ့ထိရောက်တုံ့ပြန်မဲ့အကြောင်းသတိပေးပြောဆိုလိုက်ပါတယ်တရုတ်ကွန်မြူနစ်ပါတီကိုဝေဖန်သူတူလည်းဖြစ်ဘီလီယံနာအထေတူလည်းဖြစ်တဲ့ကောင်းဝမ်ဝီကိုဖမ်းဆီးဖို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်တည်းရဲ့ထုတ်ပြန်လိုက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဘလို့ဆွဆွဲချက်နဲ့ဖမ်းဆီးမိတ်ထုတ်ပြန်လိုက်တယ်လဲဆိုတော့အသေးစိတ်ပြောမထားပေမဲ့ Interpol ကရာဇဝတ်ကြောင်းနဲ့တန်တရားရှိသူဖြစ်အမိတ်ထုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူကန်းကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါအီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆက်စစ်ပြီးတန်ခတ်ရေးယူမှုတွေလက်ရှိမှာလက်တလော့ရဆိုင်ထားတာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်လက်တွေမှာအရေးပါအရာရောက်ရလားဆိုတာပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမျိုးသားလူညွန်ရေးကောင်စီ NSC ကိုညွှန်ကြားထားပါတယ်သုံးသပ်ချက်တွေကိုတော့နိုင်ငံရေးဝန်ကြီးရက်စတိုင်လာဆန်ကအလုပ်တော်ဥက္ကဋ္ဌပေါ်ရန်ကိုပေးပို့ထားတာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှုရွေးကောက်ပွဲနဲ့ပတ်သက်လို့အစောပိုင်းရေးတွက်မှုတွေအရပညာရေးဝန်ကြီးဟောင်းအန်နီဘတ်စ်ဝါဒန်ကထောက်ခံမဲ့58,000လောက်နဲ့အသာစီးရနေပါတယ်။ဂျကာတာမြို့တော်မဲယုံနေမှာသူတို့ရှားရွေးကောက်ပွဲမဲဆက်စည်းရင်းကလာပြီးမှတော့ဂျကာတာမြို့ကပြည်သူတွေအနေနဲ့သူတို့စိတ်ချအုပ်ချုပ်ရေးမှုအသစ်ကိုရွေးချယ်လိုက်နိုင်မှုရပါတယ်။မဲယုံနေမှာတော့ဒီနေ့လူတွေပုံမှန်မဲပေးကြတဲ့ပုံတွေ့ရမယ်တင်းမာမှုတွေလည်းရှိနေတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်ဆပိုင်းဆရာအသက်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဝင်စကီဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.